လက်တွေ့လေးလံပြင်းစင်းနေကျင့်နေလက်တွေ့သမားတိပြင်းစင်းနေကျင့်နေလက်တွေ့ပညာပြင်းစင်းနေကျင့်လိုက်တော့မိတော်ကပညာပြင်းစင်းမှာအဲဒီလက်ညံဖုံညာဆိုတဲ့အထွတ်ထိပ်တော့ရောက်သွားရင်မိကြီးတို့ရဲ့တရဏဂုံကြီးအလွန်အရှင်းရှင်းနဲ့လက်ဘုရတာတရဏဂုံအရှင်းကုသွားအလွန်တန်ဖို့ရှိတဲ့နှုံးနှို့မရှိတော့တဲ့တရဏဂုံအရှင်းကိုကုသွားပြီသိတော့နော်တန်ဖို့သိရှိနေတဲ့တရဏဂုံကုသွားပါဒါကြောင့်ဥဒ္ဓနောတန်လာတော်မှာတန်ဖို့ရှိနေတဲ့တရဏဂုံဒီနေ့တဲ့ဘုရားကောင်းကြီးများများလမ်းရင်ဥစဉ်တို့သာသနာတော်ကြီးကဝန်သာစီအသိမကောင်းလားဒီကောင်းဒီလိုအရှင်ပြမြင့်တဲ့တန်ဖို့ရှိနေတဲ့ဘဏ္ဍာကုံနေဒီလာစီရဲ့အတွက်ဘာလို့ ਆ လဲတန်ခတုပ္ပတိပတ္တိဘုရားရှင်ရဲ့ဒီသီတံတာဝကမှန်ခဲ့ရင်တော့တုပ္ပတိပတ္တိခေါ်တဲ့မြတ်ကုန်နိဗ္ဗာန်ကိုသေရောညီနေတဲ့ဒီလာပြင့်စဉ်သမာဓိပြင့်စဉ်ပညာပြင့်စဉ်တွေကိုဖြည့်စင်ဖြောင့်စင်စွာဖြင့်မတိမ်မဆောင်တက်တဲ့မမပြင်ကြံကျိုးကိုပေါ်များအထုတ်ဖို့လိုတယ်နော်အဲဒီလိုအထုတ်ခြင်းဖြင့်မင်းဉာဏ်ပညာနိဗ္ဗာန်ရရှိခြင်းမဆိုရင်ဒါသာသနာတော်ရဲ့ညှော်လင့်ထားတဲ့အဆုံးအပိုင်းချရရှိသွားပါနော်ဒါကြောင့်ပရိယောသနာကလျာဏမင်္ဂရောရဲ့သုပ္ပိပတ္တိဂုဏ်ဤပြည့်စုံခြင်းဒီပရိယောသနာကလျာဏအဆုံးရောက်ကောင်းခြင်းဖြစ်တယ်ဆိုပြီးဒီလိုပေါ်ပြထားတယ်တန်တုတ္တဝံတရထာယပရိပါဏိနအဓိကန္တပဒါယအဘိနံဘောဓိယဝအာတိကရိယာနောသိစေကဘောဓိယမိစေကရိယာနောသာဝကဘောဓိယပရိယောသနာကရိယာနောနောက်တစ်မျိုးဖွင့်ထားပြန်နော်ဝါဒနိကသာသနာဓမ္မဘုရားရှင်ရဲ့ဆုံးမသာသနာတော်နှင့်ဆက်ဆက်နေတဲ့တရားစကားကိုတုတ္တဝံဇာနာယတိဖြစ်၍ယထာထာယယထာဘာဝယအကျင့်အဘိသမ္မာသံဗုဒ္ဓိသာသောအပြအဖြစ်အကျိုးဖြစ်ပါခြင်းအကျိုးမှာဘဂဝတ္တမြတ်စွာဘုရားသည်တမောဖြတ်တော်မြတ်ကိုဒီတိတော်ဟောကြားပြတာဆိုဆုံးမတော်မူခဲ့လေသည်ယထာထာယတထာဘာဝယထိုဘုရားဟောတော်မူတိုင်းသောအဘိသမ္ဗုဒ္ဓိသာသောအပြအဖြစ်အကျိုးဖြစ်ပါခြင်းအကျိုးမှာပရိပန္နေနာကြည်ကြံကြောကိုပေါများအထုတ်တယ်သူတော်ကောင်းသည်အဓိကန္တပါဒါယယအပ်တော်အဘိသမ္ဗုဒ္ဓိယအဘိသမ္ဗုဒ္ဓိဉာဏ်ဖြင့်အာဒီကလျာဏအစရဲ့ဂုံချင်းအာဒီကလျာဏဂုံနှင့်ပြည့်စုံပါပေ၏ပိစေကဘောဓိယပိစေကဘောဓိဉာဏ်တော်မြတ်ဖြင့်မိစေကလျာဏအလယ်ဤဂုံချင်းမိစေကလျာဏဂုံနှင့်လည်းပြည့်စုံတော်မူပါပေ၏သဝကဘောဓိယသဝကဘောဓိဉာဏ်ဖြင့်ပရိယောသနာကလျာဏအစုံဤဂုံချင်းပရိယောသနာကလျာဏဂုံနှင့်လည်းပြည့်စုံတော်မူပါပေ၏ဥစဉ်တို့ပြန်ရှိတရားတော်အစအလယ်အစုံသုံးပါအစုံဂုံချင်းဂုံနှင့်ပြည့်စုံဂုံနှင့်အပတ်တို့နောက်တစ်မျိုးဖွင့်ထားဥဒ္ဓနဘုရားရှင်ရဲ့တရားတော်များမှာကြည့်လိုက်ရင်သမ္မာသမ္ဗုဒ္ဓဉာဏ်လို့ခေါ်ဆိုအပ်တဲ့သဗ္ဗညုတဉာဏ်ရရှိရဘုရားဖြစ်အပ်တဲ့ပြည့်စုံနေတဲ့ချက်မှတ်ထားပါတယ်။ထိုပြည့်စုံအတိုင်းသနိဒ္ဓကျလက်တွေ့ကြည့်ရင်ဒီသမ္မာသမ္ဗုဒ္ဓဉာဏ်ကိုရရှိနိုင်တယ်။ရရှိနိုင်တဲ့အတွက်ကြောင့်ဥဒ္ဓနဘုရားရှင်ဟောထားတဲ့တရားဒီသည်သမ္မာသမ္ဗုဒ္ဓဉာဏ်တော်မြတ်ဖြင့်အစရဲ့ကောင်းခြင်းကုန်နဲ့လည်းပြည့်စုံနေတယ်။ပြည့်စုံနေတခါပိစိကဘောဓိညာကိုရရှိအပ်တဲ့ကြည့်ရမယ်ကြည့်ရင်ဒီကိုလည်းဖျားချင်းအသေးစိတ်ရှင်းတဲ့ကြဟောကြားပြတာဆူဆူမှအထာတော်မူပါတယ်။အဲဒီတော့ဒီပိစိကဘောဓိညာကိုရရှိခြင်းဖြင့်ဥဒ္ဓလဘုရားရှင်ရဲ့ပရိယတ်တရားတော်သည်အလက်ဤကောင်းခြင်းကုန်နဲ့ပြည့်စုံတယ်။ဘယ်ခါမှပြည့်စုံတယ်လို့မေးတော့ဘုရားရှင်ဟောကြားပြတာဆူဆူမှတော်မူသည့်အတိုင်းကြည့်ကြံကြကိုပေါင်းများအထုတ်မှပြည့်စုံပါတယ်နော်။နောက်တစ်ခုနာဝကဘောဓိညာရရှိအပ်တဲ့ကြည့်စဉ်နေလေဘုရားရှင်ဟောထားပါတယ်ဘုရားရှင်ဟောကြားပြတာဆုံးဆုံးမတော်မူသည့်အတိုင်းဒီကြည့်စဉ်တွေကိုသိလို့ကြအကျဉ်းချုပ်ရင်လည်းသာဝကဘောဓိဉာဏ်ကိုရရှိနိုင်တယ်ဒါကြောင့်သာဝကဘောဓိဉာဏ်ကိုရရှိခြင်းဖြင့်ဥစဉ်တို့ဘုရားရှင်ရဲ့ဟောကြားထားတဲ့ပရိယတ်တရားတော်ဒီအဆုံးရဲ့ကောင်းခြင်းကုန်နဲ့ပြည့်စုံနေဒီခြင်းနဲ့ပတ်သက်ပြီးတဏှာကဥစဉ်တို့တရင်လုံးမဖုံးတော်ကြီးတစ်ပါးကဆင်းနေတယ်ဘုသူညာလေးဖြစ်တဲ့နည်းနဲ့ထပ်ပြောကြရအောင်ဘုရားရှင်ရဲ့တရားတွေကိုအကုန်လုံးမှန်တယ်လို့တခြားပုဂ္ဂိုလ်များကလက်မခံနိုင်ဘူးဒီဘိန်းပေါ့နော်ပြီးတော့မှားတာမှန်တာနှစ်ဖက်ရှိရင်ရှိမယ်ထားတော့မဖြစ်လို့လေဖြစ်အဆက်ဆက်ကိုဖြတ်ကျော်ပြရတဲ့အတွက်ဒီဘိန်းဖြစ်ကိုကြည့်လိုက်ရင်နှုတ်ကိုဆောင်ရရတဲ့အပိုင်းဖြစ်တယ်ရှင်ချမှုတိမ်ပါဖို့အသင့်တဲ့အချိန်ကောင်းရှိနိုင်ပါတယ်လုံးလုံးစင်ကြယ်နေပါတယ်လို့တော့ဦးဇင်းတို့ဘက်ကလည်းအပြည့်စုံဝန်မခံပါဘူးနော်သို့တော့မင်းတင်ရှင်ပါအကျင့်ဉာဏ်တရားလို့ခေါ်ဆိုအပ်တဲ့သို့မဟုတ်ဗောဓိပက္ခိယတရား38ပါးလို့ခေါ်ဆိုအပ်တဲ့နိဗ္ဗာန်ရောက်ကြောင်းကြည့်စဉ်ကတော့မူမပြတ်ပုံစံမှန်ရှိနေတယ်လို့ဥပ္ပိနုကတော့လက်ခံယူကြည့်ပါတယ်။ရာဇဝင်ဇာကြောင့်သို့မဟုတ်ထေရုပ္ပတ္တိဇာကြောင့်လည်းနည်းနည်း ကွဲပြားဖို့အသင့်တင်တော့တဏှာတချို့တဏှာလေးမှာရှိတတ်ပါတယ်အစိုးမင်းလေးတွေညီငယ်တစ်ခုနဲ့တစ်ခုအထက်ကအစိုးမင်းလေးတွေအသင့်အတင့်ကွဲပြားဖို့အရှိကောင်းရှိပါတယ်ဒီသီရုပ်ပါတိကွဲပြားတာလေးနဲ့ပြိကတော်တစ်ခုလုံးဟာအကုန်လုံးအသုံးမချဘူးလို့ပြောလို့ရတော့မဖြစ်နိုင်ဘူးပြီးတော့ကွဲလွန်မှုဆိုတဲ့ဥစ္စာနဲ့ပတ်သက်လို့ပါလေအများအပြားတချို့နေရာတွေမှာနိဗ္ဗာန်ရောက်ကြံကြည့်စဉ်နဲ့ပတ်သက်လို့အဓိကကွဲလွန်ချက်မရှိကြဘူးမဂ္ဂင်၈ပါးကျင့်စဉ်တရားတွေနဲ့ပတ်သက်လို့ကိုယ်လည်းပြန်မရှိကြပါဘူး။မဂ္ဂင်၈ပါးဆိုတာကဘယ်နည်းငယ်မှာပဲဖြစ်ဖြစ်ဘယ်ပါဠိတော်မှာပဲဖြစ်ဖြစ်ဘယ်အထက်ကတိကမှာပဲဖြစ်ဖြစ်အလုံးအစုံတူညီတယ်။မဂ္ဂင်၇ပါးလို့ပြောတဲ့အထက်ကတိကတစ်ခုမှမရှိဘူး။ပါဠိတော်လည်းတစ်ခုမှမရှိဘူး။နည်းနည်းလေးရှိတာတစ်ခုပါလဲ။ဒုတိယဇန်စတဲ့အထက်ပိုင်းဇန်ဒီကဝိပဿနာရှုတဲ့အရိယမဉ္စဆက်ချက်မယ်ဆိုရင်တော့သုံးမဉ္စဉ္စမှာဘာဝနာရဲ့စွန့်အင်ကြောင့်ဝိတ္တဝိဇ္ဇာရတို့ကပြုတ်သွားပြီးဖြစ်နေတဲ့အတွက်နာမသင်္ကပ္ပမဂ္ဂင်တစ်ခုညော့သွားတယ်။အဲဒီလိုမဂ္ဂင်9ပါးမျိုးကတော့ရှိတယ်လို့ရှိပါတယ်နော်။ဒီဥစ္စာကတော့အထက်ပိုင်းဇန်ဒီကိုဝိပဿနာရှုခိုင်မဂ္ဂင်ဆိုင်တဲ့သူတော်ကောင်းများအတွက်ဒါပြောဆိုတဲ့မဂ္ဂင်9ပါးပါ။ဒီနေ့ဒီအများပြောနေတဲ့နာမသမာဓိမဂ္ဂင်လို့ခေါ်ဆိုအပ်တဲ့မဂ္ဂင်မပါဘဲနဲ့နော်။နာမသမာဓိကြောင့်မို့မလိုပါဘူးဆိုပြီးပြောထားတဲ့အတွက်သမာဓိမထူထောင်ဘဲနဲ့နာမသမားတိမဂ္ဂင်ရောက်နေတဲ့မဂ္ဂင်9ပါးမျိုးကတော့မရှိပါဘူး။ဒါတော့သစ္စာ4ပါးဖျက်ဟောထားတယ်။ဘယ်ပါဠိတော်မှာမှသစ္စာ3ပါးလို့လည်းမပြောပါဘူး။ဘယ်အထက်ကတိကမှာမှလည်းသစ္စာ3ပါးလို့မပြောပါဘူး။နောက်တစ်ခုအတိတ်အနာဂတ်ပစ္စုပန်အိဇ္ဇဒဗိဒ္ဒဩလာရိကဒုက္ခမဟိနပဏိဒဒုရတန္တိကလို့ခေါ်ဆိုအပ်တဲ့သစ္စာ3မျိုးသောအကျင့်ဖြင့်ဒီနေ့တဲ့ယုတ်တရားအစုပုံဝေဒနာတရားအစုပုံသိညာတရားအစုပုံသင်္ခါရတရားအစုပုံဝိညာဉ်တရားအစုအပုံတွေကိုဥပါဒဏ်ရဲ့ခန္ဓာလို့ခေါ်တယ်။သို့တော်ဟုတ်ဥပါဒဏ်ရဲ့အာယုံယူရနှဲ့မြင့်အတွင်း30ဘုအတွင်းရှိတယ်။တစ်ဆက်တမျိုးသောအချက်ဖြင့်ဒီနေ့ရုပ်ဝေဒနာတရားသင်္ခါရဝိညာဉ်အစုပုံလို့ဆိုလိုပါတယ်နော်။အဲဒီတော့အဲ့ဒီအစုအပုံတွေကိုဥပါဒဏ်ရဲ့ခန္ဓာခေါ်တော့ဒီဥပါဒဏ်ရဲ့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ဆရာဟောထားတယ်။ဒုက္ခသစ္စာမဟုတ်ပါဘူးလို့ပြောနေတဲ့ပါဠိတော်တစ်ခုမှမရှိဘူး။အတ္တဂရတိကလည်းတခုမှမရှိပါဘူးအလားတူပဲသမှုရသစ္စာကိုခရအတိအကျခေါ်ထားတယ်လိုရင်းတို့ချင်းပြောလို့ရှိရင်တော့ကုသကအကုသကမှန်လည်းကသမှုရသစ္စာလို့ခေါ်တယ်တဏှာကိုသမှုရသစ္စာလို့ခေါ်တဲ့နည်းကိလေသာ7ပါးကိုသမှုရသစ္စာလို့ခေါ်တဲ့နည်းအကုသကမှန်လည်းကသမှုရသစ္စာလို့ခေါ်တဲ့နည်းဝတ္တနိတိတာဖြစ်တဲ့အလောဘအထောဒအမောဟခေါ်တဲ့ကုသလမူလတရားသုံးပါးနဲ့အကုသိုလ်ကံမှန်မြတ်ကိုသုရိယသစ္စာလို့ခေါ်တဲ့ဒီနည်းတွေကတော့သဗ္ဗရိတနည်းသမုဒိယသစ္စာကိုအကျဉ်းအကျဉ်းတွေကိုဟောတော်မူတဲ့နည်းကုသကံအကုသိုလ်ကံမှန်မြတ်ကိုသုရိယသစ္စာလို့ခေါ်တဲ့ဝဋ္ဌဏိတိတာဖြစ်တဲ့ကုသကံနော်ဝဋ္ဌဏိတိတာဖြစ်တဲ့ကုသကံမှန်မြတ်နဲ့အကုသိုလ်ကံမှန်မြတ်ကိုသုရိယသစ္စာလို့ခေါ်တဲ့နည်းအဲ့ဒီနည်းကတော့နိဗ္ဗရိတနည်းလို့ခေါ်ပါတယ်သမုဒိယသစ္စာကိုအကျဉ်းအကျဉ်းမရှိကိုယ်စီကဟောတော်မူတဲ့နည်းအဲ့ဒီသမုဒိယသစ္စာကုသကအကုသကမှန်လို့မြတ်ဒီဒုက္ခသစ္စာခေါ်တဲ့ခန္ဓာ၅ပါးကိုဖြစ်စေတတ်တဲ့အကြောင်းရင်းဖြစ်တဲ့ဒီကုသကအကုသကံဒီကမှာအဝိဇ္ဇာတဏှာဥပါဒဏ်ဒီကဆင်းရဲထားတယ်။တဏှာအစွန်နဲ့အစိမ့်တဲ့ရှိမှဒီကံဒီကအကျိုးပေးနေတဲ့ဆွမ်းအားရှိတယ်။ဒါကြောင့်ဝဋ္ဌဏိတိတကုသိုလ်ဆိုပြီးဒီလိုသတ်မှတ်ချက်ထားတယ်။အကုသကတော့အများတော်ဝဋ္ဌဏိတိတဖြစ်နေလို့သူကဝဋ္ဌဏိတိတဆိုတဲ့ဇဂလုံးနဲ့ထက်လောင်းပြီးဝိသေသနာပြုနေပေါ်ရမလိုတော့ဘူး။ဒီကဒီကုသကအကုသကမှန်မြတ်ကိုသမုဒိယသစ္စာပြောတဲ့အပိုင်းမှာအဝိဇ္ဇာတဏှာဥပါဒံခြံရံထားတဲ့ဉာဏ်ဖြစ်ပါတယ်။ဒါကြောင့်ဒိဋ္ဌိရဏသုတ်တံကြတော့ဘုရားရှင်ကအဝိဇ္ဇာကြောင့်သင်္ခါရဖြစ်ဖို့သင်္ခါရကြောင့်ဝိညာဉ်ဖြစ်ဖို့ဝိညာဉ်ကြောင့်နာယောဖြစ်ဖို့စသဖြင့်တန်ကျိုးဆက်ပြိစ္ဆာသမုပ္ပါဒ်ဘောဓိယတိကိုဟိုတိုင်းမှန်စွာသိပြီဆိုရင်ဒါဟာသမုဒိယသစ္စာကိုဟိုတိုင်းမှန်စွာသိတယ်လို့ဘုရားရှင်ကဟောထားတယ်။ဒါတော့ဒီတန်ကျိုးဆက်ပြိစ္ဆာသမုပ္ပါဒ်ဘောဓိယအကြောင်းတရားနဲ့အကျိုးတရားဆက်နွယ်ဖို့ဒီသမုဒိယသစ္စာမြည်ကြောင်းဘုရားရှင်ကအတိအကျဟောထားတဲ့အတွက်အဲ့ဒီအစောအမင်းနဲ့ပတ်သက်လို့လေသမုဒိယသစ္စာဟာကျောင်းကျုပ်ဆက်ပိဿသမုပ္ပါဒ်သဘောတရားတွေဟာကျောင်းကျုပ်ဆက်နွယ်ဖို့သဘောတရားတွေဟာသမုဒိယသစ္စာမဟုတ်ပါဘူးဝဋ္ဌဏိတိတာဖြစ်တဲ့ကုသိုလ်ကမှန်လို့များနဲ့အကုသိုလ်ကမှန်လို့များဟာသမုဒိယသစ္စာမဟုတ်ပါဘူးလို့ညင်းနေတဲ့သံပေကျမ်းကတခုမှမရှိပါဘူးနော်အဲ့ဒါနိရောဓသစ္စာမှာလဲခရဏိရောဓအိဇံဒနိရောဓဆိုပြီးတော့နိရောဓနှစ်မျိုးတော့ဖွင့်ထားပါတယ်ခရဏိရောဓကတော့ခொနကဒုက္ခသစ္စာသမုဒိယသစ္စာအမိရနေတဲ့ယုံနာကြံကြောသင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအခြင်းအကိုဟိုတိုင်းမှန်စွာသိနေတဲ့ဝိပဿနာဉာဏ်ဒီပဲနောက်ဆုံးအပြည့်တည့်တဲ့ကိုသိတဲ့ ဘင်္ဂဉာဏ်စတဲ့အထက်ပိုင်းဉာဏ်ကြီးရဲ့အခိုက်မှာသင်္ခါရတရားတို့ရဲ့သုံးမှုပြည့်မှုကိုသိနေတဲ့အပိုင်းမှာသင်္ခါရအဖြစ်ပြိဋ္ဌာရီကကွာကွာပြီးကြားသွားတဲ့အတွက်ဒီဝိပဿနာဉာဏ်ကြီးကလည်းသင်္ခါရအဖြစ်ပြိဋ္ဌာကိုပယ်တတ်နိုင်တဲ့အတွက်ပြိဋ္ဌာရီသင်္ခါရအဖြစ်ချုပ်လို့သုံးဝိပဿနာဉာဏ်အခိုက်ကိုခဏိကနိရောဓဆိုပြီးအဒီလိုသုံးထားတယ်။သစ္စာတနိရောဓဆိုတာကတော့ဒီလေသာအဝင်ပါဖြစ်တဲ့ယုတ်ကဓမ္မသင်္ခါရတရားအလုံးလို့ရအချုပ်ကြီးရဖြစ်တဲ့အသင်္ခါရတဲ့အငြိမ့်တဲ့အနိဗ္ဗာန်ကိုသစ္စာတနိရောဓလို့ခေါ်တယ်။အဲဒီနိရောဓသစ္စာနဲ့ပတ်သက်လို့အဆိုမင်းကွဲလဲဖို့ကွဲပြားမှုမရှိပါဘူး။တူညီနေမေတ္တာသစ္စာမဲ့ခင်ရှင်းပါအတိကြပဲ။ဖြီးပြန်ထားတယ်မရှိဘူး။သမ္မာဒိဋ္ဌိဆိုတာကဘာခေါ်တယ်ကျွန်တော်ကပြောခဲ့ပြီ။သမ္မာသင်္ကပ္ပဆိုတာကဘာကိုခေါ်တယ်အတိကြပဲ။ဘုရားရှင်ကိုယ်တော်တိုင်အတိကြရှင်းထားတယ်။နာမဝါဒနာမကမ္မဒသမ္မာအာဇီဝဆိုတာကဘာဒီကိုခေါ်တယ်အတိကြရှင်းထားတယ်။နာမဝါယမသမ္မာတိသမ္မာသမာဓိတွေကဘာကိုခေါ်တယ်အတိကြရှင်းထားပါတယ်။ဖြီးပြန်ထားတဲ့တခုမှမပါပါဘူး။ဒါကြောင့်တကြအစုံမင်းလေးတွေမှာကိုယ်လက်ချက်အစီကောင်းရှိနိုင်တော်လဲ။နိဗ္ဗာန်ရောက်ကြံကြည့်တယ်လို့ခေါ်ဆိုအပ်တဲ့မဂ်ရှင်ရှင်ပါအတိမြတ်တရားနဲ့ပတ်သက်တဲ့အစုံအမင်းတွေကတော့တူညီနေပဲ။ရှိနေပါတယ်ကွဲပြားမှုမရှိပါဘူးနော်အဲ့တော့ဒီကြည့်နေတဲ့ဟာမှန်လားမှန်လားဆိုတာကတော့မိမိတို့ဘက်ကလက်တွေမကျင်ပဲနဲ့သွားပြီးဝေဖန်လိုက်မယ်ဆိုရင်တော့အရှုံးကြီးများစွာထပ်ပါနေတယ်လက်တွေကျင့်ကြည့်ပေါ့ဘုရားရှင်ကအခုလိုခစ်ပေါ့လေနေရခစ်လို့အများအပြားအတိမတ်ထူတာတဲ့အခုလိုခင်ပြောပါဘာဝကရိနိဗ္ဗာန်ရဲ့အဲ့အတွက်လေကားတဲ့သုံးခုချက်မှအပြထားတယ်သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်ဒီစင်ပြီးဒီစင်တက်လို့ရပါတယ်နော်ပြီးတော့သီလကျင့်စဉ်ကိုမိမိတို့ကတကယ်ဆွေးစည်းရလက်တွေဖြစ်ဖြစ်မှာသမာဓိကျင့်စဉ်ကိုလက်တွေလက်ကျင့်အထောက်ကြည့်ပါပညာကျင့်စဉ်တွေကိုလက်တွေစမ်းသပ်ကြည့်ပါစမ်းသပ်လို့အောင်မြင်မှုရခဲ့ရင်တော့ဘုရားရှင်ရဲ့တရားကြီးမှန်တယ်လို့ဝေခန္ဓာနဲ့အရှင်ရောက်တော်ပါလိမ့်မယ်နော်အောင်မြင်မှုမရခဲ့ဘူးဆိုရင်တော့အဲ့ဒီဘုက္ခုအတွက်ကတော့ဒါဝေခန္ဓာနေဘူးနော်ဒါကြောင့်ဘုရားရှင်ရဲ့မဂ်ရှင်ရှင်ပါအကျင့်များတရားတွေဒီတကယ်ကောင်းမွန်မှန်ကန်တဲ့တရားသို့မဟုတ်မဂ်ရှင်ပါအကျင့်များတရားကိုတနည်းတည်းကျအသေးစိတ်အနုစိတ်ပြီးတော့ပြည့်ပြည့်စုံစုံဖော်ပြနေတဲ့ဘုရားရှင်ရဲ့ပရိယာတရားတော်များသည်တကယ်တမ်းသုဓမအကုန်နဲ့ကောင်းမွန်မှန်ကန်တဲ့ဂုဏ်နဲ့ပြည့်အတိုင်းကောင်းခြင်းအလိုက်ကောင်းခြင်းအစိုးရကောင်းခြင်းဆိုတဲ့ကောင်းခြင်းသုံးခံနဲ့ပြည့်စုံပြီးတဲ့တရားဖြစ်တယ်ဆိုတာမိမိတို့ကိုယ်တိုင်ထိုးခြင်းခံမှာဝန်ခံနိုင်မှာဖြစ်ပါတယ်လက်တွေမကျင်ပဲနဲ့ကြည့်ခေါ်တဲ့ဉာဏ်လေးနဲ့ဝေဖန်စဉ်းစားနေကြမယ်ဆိုရင်တော့အချိန်ကြီးရစွာပဲကုန်ပြီးတော့အမှန်ကုန်ရောက်ဖို့ရအတော်လေးဖြစ်ခင်းတော်လိမ့်မယ်နော်ကဲဒီလောက်ဒီမဲ့လားဆိုတော့ဥစ္စလုံဘုရားရှင်ရဲ့တရားတော်ရဲ့ကောင်းခြင်းဂုဏ်ကဘုရားရှင်ရဲ့ပရိယတရားတော်တွေကဒီလောက်ပဲကောင်းတာဆိုတော့မဟုတ်သေးဘူးနော်သုံးရမာနစေတနိဝရဏဝိကံပနတောတဝနိနပိကလျာဏမေဝအဝဟတိတိအာတိကလျာဏောသထုမတပသုံးရမာနောနာနာကြအသေဖြစ်သောဣဒ္ဓဣဒ္ဓသာသနာဓမ္မဤဘုရားရှင်ရဲ့ပရိယန္တိသာသနာဓမ္မသည်နိဗ္ဗာန်ဝိခမ္ပနာတောဝိမုဒ္ဒယရဏတိသာ၌ဒီရသဓမ္မကိုနာမေနာကြ၍နေသောသူအာနိဗ္ဗာန်တို့ဤကွာခြင်းကြောင့်ဝိမုဒ္ဒယရဏဆိုတာကတော့ပြိဋ္ဌာတို့မှလွတ်မြောက်မှုကိုလွန်လပ်တောင့်တတဲ့စင်သဖြင့်ဒီသဓမ္မခေါ်တဲ့ဘုရားရှင်ရဲ့နိဗ္ဗာန်ရောက်ကြောင်းကြည့်စဉ်တွေကိုနာကြနေတယ်အဲ့ဒီလိုနာကြနေတဲ့ပုဂ္ဂိုလ်ကဖြစ်လေနိဗ္ဗာန်တို့ဤကွာခြင်းကြောင့်ဝါနိရဏတို့ကိုခွာရထားခွာ၍ထွန်းနိုင်ခြင်းကြောင့်တရားနာနေတဲ့အချိန်ကသူ့ရဲ့အချိန်ကလေးနဲ့အကြက်ခတ်ကြည့်သမ်းနော်ဘုရားရှင်ရဲ့တရားနဲ့ပတ်သက်ပြီးအာယုံကဆက်ပြီးသူ့ဆက်နာနေတယ်ထိုချင်းခါမှာရာဂရီဒေါသရီမောဟရီဒီရင်ကအပြင်ကွာမနေဘူးလားကွာနေတယ်ရာကြီးပေါ့လုံးလုံးမပယ်နိုင်သေးပြင်မဲ့လို့တရားနာနေတဲ့အချိန်တရားအပေါ်အာယုံကျနေပြီဆိုရင်တော့ခင်တာခဏတော့ကွာနေတယ်တရားနဲ့ပတ်သက်တဲ့တရားကိုအာယုံယူနေတဲ့မဟာကုသိုလ်ဇော်ရီပေါ့နော်။တာမန်ပုဂ္ဂိုလ်များပုထုရှင်တဲ့တိခါများအဲ့ဒါကြောခဲ့။မဟာကုသိုလ်ဇော်ရီများသောအဖြစ်အကျင့်များစွာဇက်တိုက်လုံးလုံးဖြစ်နေပါတယ်နော်။ဒါကြောင့်နိဝရဏလေးကကွာနေတယ်။ကွာနေတဲ့အတွက်ကြောင့်မဖြစ်လဲ။လုံယာမန္တောနာအကြအစင်ဖြစ်သောဣဒ္ဓဧတသဒနာဓမ္မောဣဒ္ဓနာဓမ္မအငြိရတဲ့ပရိယတိတရားတော်သည်နိဝရဏဝိခမ္ပနာတဝိမုတ်တယရဏတိသ၌ယက်တိ၍သတ္တမအမိရတဲ့သူတော်ကောင်းတရားကိုနာကြား၍နေသသူအားနိဗ္ဗာန်တရားတို့ဤကွာ၍သွားခြင်းကြောင့်ဝါနိဗ္ဗာန်တရားတို့ကိုခွာ၍ထားနိုင်ခြင်းကြောင့်သဝဏိနာသဝဏမတ္တိနာဖြင့်တရားတော်ကိုကြားနာယုံမျှဖြင့်လည်းပဲကလျာဏမေဝကောင်းချွတ်ကိုတန်လင်းအာဝဟတိရဆောင်၍ပိဋ္ဌာယဣတိတသမထို့ကြောင့်အာတိကလျာဏအစရဲ့ကောင်းခြင်းအာတိကလျာဏဂုဏ်ဖြင့်ပြည့်စုံတော်မူပါပေ၏ နာကြည့်ပါနာယုံလေးနဲ့လောဘတုပ်ကိုကောင်းကျိုးကိုရွတ်ဆောင်ပေးနေတဲ့ဆွမ်းအားရှိဘယ်လိုဥဒိပြနေတော့နာရမလဲကိလေသာတို့မှလွတ်မြောက်လို့တဲ့အာဒီတတောင့်တချက်ကလေးနဲ့ဘုရားရှင်ရဲ့တရားတော်တွေကိုသတ္တမအမိရနေတဲ့ဘုရားရှင်ရဲ့အပရိယတရားတော်တွေကိုသိချင်နိုင်ယူကြည့်ပါနာယုံယုံလေးနဲ့လည်းချမ်းသာဒုက္ခကိုရွတ်ဆောင်ပေးနေတဲ့ဆွမ်းအားရှိတယ်ဒီလောကပြုတ်ခဲ့တဲ့ဖန္တတားကြီးပေါ့ဘာတိလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်တွေကိုမှလက်တွေ့ကျင့်နေတာမဟုတ်ဘူးဘုရားရှင်ရဲ့တရားအတန်တော်လေးကိုပဲကြီးညိုတဲ့အမှတ်နံပါတ်ကလေးယူခဲ့ပြီ။ဘုရားတရားတော်အပေါ်၌တရားနာပြီးတော့ကြီးညိုတဲ့စိတ်ထားဒီပင်နတ်သားဘုရားကိုရောက်အောင်ပို့ဆောင်ပေးနေတဲ့အစအမရှိဘူးလား။ရှိတယ်။ဒါကြောင့်ဘုရားရှင်ရဲ့တရားတော်များသည်နာကြယုံများဖြင့်လဲကောင်းတဲ့အကျိုးတရားတွေကိုရွတ်ဆောင်ပေးနေတဲ့အစအရှိခြင်းကြောင့်အာရိကလျာဏအစရဲ့ကောင်းခြင်းတွေလည်းပြည့်စုံနေဒီလိုဆိုရင်ဒီကံကြီးတွေဒီကံကြီးတရားမနာတတ်ဘူးလား။နာတဲ့နော်တရားနာရပြင်းပုံများလို့ဒီလားမလို့ဒီမူတရားနာလိုက်လို့ရှိရင်တရားတဲ့မှာအတိအကျဉ်းများစွာရှိပါတယ်နော်နောက်တစ်ခုပဋိပိစီယပဋိပိစီယမနောသမထဝိပဿနာဒုက္ခဝဟနတောပฏิပါတိယပိကလျာဏအဝဟတိတိမိစေကလျာဏောပฏิပိစမနောကျင့်စေကျင့်အပ်စေသည်ကျင့်အပ်စေဖြစ်သောပုဂ္ဂိုလ်သည်လည်းပဲသမထဝိပဿနာဒုက္ခဝေနတောသမထဒုက္ခဝိပဿနာဒုက္ခကိုဆောင်တတ်သိဆောင်ရွတ်ဆောင်ရင်ပိဋကတိပြည့်စုံစေတတ်သည့်အဖြစ်ကြောင့်ပฏิပိစီယမနောကျင့်အပ်စေအချိန်ကာလ၌လည်းပဲသမထဝိပဿနာဒုက္ခဝေနတောသမထခန္ဓာဒုက္ခဝိပဿနာခန္ဓာဒုက္ခကိုရွတ်ဆောင်ပိဋကတိအဖြစ်ကြောင့်ပြည့်စုံစေတတ်သည့်အဖြစ်ကြောင့်ပฏิပါတိယပိလက်တွေ့ကျင့်ခြင်းအဖြစ်လည်းပဲကလျာဏကောင်းတဲ့အကျိုးကိုအဝေတိရွတ်ဆောင်ရင်ပိဋကတိဣတိတနမထိုကြောင့်မိစေကလျာဏအလေးရကောင်းခြင်းမိစေကလျာဏကုန်နဲ့လည်းပြည့်စုံတည်ပါပေ၏။ဘုရားရှင်ရဲ့တရားတွေသီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်အကြောင်းတွေကိုမိမိတို့ကနားကျလိုက်ရပြီ။နားကျလိုက်ရတဲ့အချိန်ခါမှာသာတရားဖြစ်သွားပြီ။လက်တွေဝင်ရောက်ပြီးတော့ဘာလုပ်လဲ။ကျင့်ကြည့်။ကျင့်လိုက်တဲ့အချိန်ခါမှာသီလကျင့်စဉ်ကိုကျင့်ရင်သီလကျင့်စဉ်နဲ့ထိုက်တန်နေတဲ့ခြံတန်ဒုက္ခကိုတော့မရနိုင်ဘူးလား။ရနိုင်မယ်လို့ရနိုင်တယ်သူတကုံမတခုဆောင်လိုက်တယ်သူတဲ့တန်ချင်းကြောင့်ရရှိမဲ့ဆင်းရဲဒုက္ခမှမလွတ်နိုင်ဘူးလားလွတ်နိုင်တယ်သူပစ္စည်းမတရားမယူဘူးဆောင်လိုက်တယ်သူပစ္စည်းမတရားယူခြင်းကြောင့်ရရှိမဲ့ဆင်းရဲဒုက္ခမျိုးမှမလွတ်နိုင်ဘူးလားလွတ်နိုင်တယ်ဒီလိုလွတ်မြောက်မှုတွေပဲချမ်းသာတစ်ခုလို့တော့မပြောနိုင်ဘူးလားလွတ်နိုင်ပါတယ်ဒီပုံစံပေါ့ဒီလက်ကျင့်ခြင်းကိုလက်တွေ့ကျင့်လိုက်ရင်ချမ်းသာတယ်အဲ့ဒီချမ်းသာရုံနဲ့မကဘူးမိမိကဒီတိလာပြေဟုသောမြေပေါ်မှာယက်တည်ပြီးတော့သမာဓိတွေကိုတင့်တက်ပြီးထူထောင်မယ်သမာဓိထူထောင်လိုက်လို့သမာဓိဖြစ်လာပြီဆိုရင်သမာဓိနဲ့ထိတ်တန်တဲ့ချမ်းသာဒုက္ခလေးမရနိုင်ဘူးလားမရနိုင်ဘူးနော်ခင်ဗျားများမိမိတို့ကပထမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသတ္တဇန်သမာဓိဆိုတဲ့ရူပဝဆရဇန်သမာဓိတွေအဆင့်အထိရောက်မယ်ဆိုရင်တော့ဟုတ်အာကာသနိဒယရဏဇန်သမာဓိဝိညာဉ်နိဒယရဏဇန်သမာဓိအာဂိညရဏဇန်သမာဓိနေဝတိညာနန္ဒညာရဏဇန်သမာဓိဆိုတဲ့ဒီသမာဓိတွေအဆင့်အထိရောက်မယ်ဆိုရင်သမာဓိနဲ့ထိတ်တန်နေတဲ့ခန္ဓာဒုက္ခလေးတွေမရနိုင်ဘူးလားမရနိုင်ဘူးဇာဏဒုက္ခပဲသမထဒုက္ခလို့လည်းခေါ်ပါတယ်ဒါတော့ဒီဇာဏဒုက္ခကကာမဒုက္ခတွေတော့ပို့ပြီးချမ်းသာတယ်ဆိုတာကတော့လက်တွေ့အထုပ်နေတဲ့ယောဂီတွေကောအများစုကတော့ဝန်ခံကြပါတယ်နော်ဒီတော့ဒီချမ်းသာလို့တဲ့မိမိတို့ကဉာဏ်ရောက်ပြီးမနေပဲဒီသမာဓိတွေကိုအခြေခံပြီးတော့ဝိပဿနာကုခဲ့လို့ယုတ်ဒီနယ်လေးဟုတ်တယ်မှန်သွားသိမယ်အကြောင်းတရားအကျိုးတရားတွေဟုတ်တယ်မှန်သွားသိမယ်အကြောင်းတရားနည်းနဲ့ကညုံနေတဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုဟုတ်သိမှန်စွာသိမယ်ဆိုရင်သောချင်းခံမှာအမှန်လူသည်လို့ခေါ်ဆိုအပ်တယ်နော်နှစ်သက်ပျော်ရွှင်မှုမွေးလျော်ပျော်ပိုင်နှစ်ချင်မှုဆိုတဲ့ရတ္တိတစ်မျိုးပေါ်လာပါတယ်နော်ဒါကအမှန်လူသည်ရတ္တိဆိုတာကတော့လူသားမှန်တို့သုံးဆောင်ခံစားနိုင်တဲ့ချမ်းသာဒုက္ခမျိုးမဟုတ်ဘူးတကယ်တမ်းဒီဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုသိပြနေတဲ့ဒုရောကောင်းနေရဲ့တဏ္ဍမှတရရှိနိုင်တဲ့ချမ်းသာဒုက္ခမျိုးနော်ယန္တောယန္တောသမသတိခန္ဓာနာဥဒိယဘယံလဘတိပိတိပါမောဇံအမတံတံဝိဇာနာတံအမနုသီရတိဟောတိသမ္မာဓမ္မံဝိပတတောဒီကထာလေးနော်ဟောခုတ္တကညီကမမြတ်စွာဘုရားဟောထားတဲ့ကထာလေးပါပဲနော်ယန္တောယန္တောသမသတိခန္ဓာနာဥဒိယဘယံခန္ဓာ၅ပါးတို့ရဲ့ ရှင်းချင်းပြင်းချင်းဥရိယပြသဘောကိုအနိစ္စအခြင်းအားဒုက္ခအခြင်းအားသို့မဟုတ်အနတ္တအခြင်းအားဖြင့်လက္ခဏာရင်းသုံးတန်တစ်လက်စီတင်ပြီးတော့ဘယ်လိုပဲရှုရှုရှုလိုက်ပြီးရှုလိုက်တဲ့အချိန်ခါမှာလဘတိပိတိပါမောင်ဇံအမတန်တံဝိဇာဏတံအမတမလီအမြင့်နိဗ္ဗာန်တရားတော်များကြီးကိုလည်းတစ်ဖက်ကသိကြမယ်ဆိုရင်ပေါ့နော်တနည်းအားဖြင့်မလျာအမြင့်နိဗ္ဗာန်တော့ရောက်ကြောင်းဖြစ်တဲ့ဒီဝိပဿနာကျင့်စဉ်ကိုလည်းတစ်ဖက်ကသိသိလိုက်တဲ့အချိန်ခါမှာထိုပုဂ္ဂိုလ်တန်တမှာဘာဖြစ်လဲလဘတိပိတိပါမောဇ္ဇနှစ်သက်ဝမ်းမြောက်မှုပိတိပါမောဇ္ဇတရားတွေပေါ်လာပြီဒေနိခရတရားတွေကိုကြည့်ကြည့်အစ္ဆဒပဲကြည့်ကြည့်အစ္ဆဒယုတ်တရားနန္တရားပဲကြည့်ကြည့်ပရိဒယုတ်တရားနန္တရားပဲကြည့်ကြည့်အဲ့ဒီယုတ်တရားနန္တရားပဲကြည့်ကြည့်အနာဂတ်ယုတ်တရားနန္တရားပဲကြည့်ကြည့်ဘယ်ယုတ်နံကိုပဲကြည့်လိုက်ကြည့်လိုက်အနိစ္စသာမှန်တဲ့ဒုက္ခသာမှန်တဲ့အနတ္တသာမှန်တဲ့ရှင်းချင်းပြချင်းရှင်းချင်းပြချင်းတရားရှိနေတဲ့အနိစ္စတရားတွေလားမှန်တယ်ဖြစ်ပြီးပြနေတဲ့အနိစ္စတရားတွေလားမှန်တယ်ရှင်းချင်းပြချင်းတန်ကျက်ဖြင့်အမြဲမပြတ်နှိမ့်ပါနှိမ့်ဆက်ခံရတဲ့ဒုက္ခတရားတွေလားမှန်တယ်မပြည့်စုံတဲ့အခြေအနေအခိုင်အမာနှိမ့်တာအဖြစ်ဒီနည်းနဲ့အတ္တမဟုတ်တဲ့အနတ္တတရားတွေလားမှန်တယ်လို့ကိုယ်ပိုင်သိ30ဘုံလုံးသုံးကုန်ကြည့်လိုက်တဲ့အချိန်ခါမှာအနိစ္စတရားအစုပ်ဘုံဒုက္ခတရားအစုပ်ဘုံအနတ္တတရားအစုပ်ဘုံတက်တက်ပဲတွေ့ပြီးသုံးချင်းခါမှာအလွန်အဖြစ်မြင့်နေတဲ့မှန်ကန်တဲ့အတိတ်ဉာဏ်လူတွေပေါ်လာတဲ့အတွက်သိဝန္တာသွားတယ်သူတော်ကောင်းနော်အဲဒီလိုအနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာတွေသင်အောင်ဒီသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တစ်လက်စီတင်ပြီးတော့ဝိပဿနာရှုနေတဲ့သူတော်ကောင်းရဲ့တန်တမလူတမန်တို့သုံးဆောင်ခံစားနိုင်တဲ့မွေးလျော်ပျော်ပိုက်နှိမ့်ချိန်မှုတွေတဲ့ကျော်လွန်လွန်မြောက်နေတဲ့အမှန်တို့ဒီလို့ခေါ်ဆိုအပ်တဲ့ဝိပဿနာချမ်းသာတဲ့မွေးလျော်ပျော်ပိုက်နှိမ့်ချိန်မှုတမျိုးပေါ်လာတယ်အဲ့တော့ဒါကဘုရားရှင်ဟောကြားပြတာသုံးဆုံးမှာအပ်တဲ့သမထချမ်းသာဝိပဿနာချမ်းသာလေးပဲသမထကျင့်ရင်ဝိပဿနာကျင့်ခြင်းကိုလက်တွေ့ကျင့်လိုက်ချင်းကြောင့်ရရှိတဲ့ချမ်းသာဒုက္ခနော်ဒါကြောင့်အဲ့ဒီချမ်းသာဒုက္ခကဘာဖြစ်လဲဒီချမ်းသာဒုက္ခကိုဘုရားရှင်ရဲ့ပရိယတရားတော်ဒီကရောက်အောင်နိလန်းနဲ့ညွှန်ကြားပြတာပြီးမပေးဘူးလားပြထားတယ်ဒါကြောင့်ပတိပိစီယမနောကျင့်အပ်တဲ့အချိန်ခါကာလနဲ့လည်းပဲသမထဝိပဿနာဒုက္ခဝဟနတော်သမထချမ်းသာဒုက္ခဝိပဿနာချမ်းသာဒုက္ခကိုရက်ဆောင်ပိဋ္ဌပြည့်စုံစေတတ်သည့်အဖြစ်ကြောင့်ပฏิပန္နယမိပฏิပတ်အခြင်းအဖြင့်လည်းပဲကလျာဏံကောင်းချောကိုအဝယ်သည့်ရက်ဆောင်ပြပိဋ္ဌဤဤတတမထိုးချောမိစေကလျာဏောအလျင်ကောင်းခြင်းမိစေကလျာဏဂုံနှင့်ပြည့်စုံတော်မူပါပေ၏အလဲပိုင်းကြည့်လို့ရှိရင်သမထချမ်းသာဝိပဿနာချမ်းသာတွေကျင့်နေတဲ့ပုဂ္ဂိုလ်ရဲ့မန္တမကျင့်နေတဲ့အချိန်ခါနဲ့ရရှိနိုင်တဲ့အတွက်ဒီဘုရားရှင်ရဲ့ပရိယတ်ညတ်တွေကဒီချမ်းသာဒုက္ခကိုရောက်ဆောင်ပေးနိုင်တဲ့ဆွမ်းအားရှိနေတဲ့အတွက်ကြောင့်မိစေကလျာဏအလဲရဲ့ကောင်းခြင်းကုန်နဲ့မပြည့်စုံနော်ပြည့်စုံတယ်နော်နောက်တစ်ခုအဆုံးရဲ့ကောင်းခြင်းတထပရိပါဏသပရိပါရိဖလင်ဒိဋ္ဌိတေတတိဘဝဝဟဏတောပရိပါဠိဖလိနာမိကလျာဏအဝဟတိဖြင့်ပရိယသနာကလျာဏတိအေဝံအာတိမိစ္ဆပရိယသနာကလျာဏတာသုခတော်ယထာအခြင်းချင်းအပြင်ပရိပါဏကျင့်ကြံကြောကိုပွားများအထောအခဲ့တင်ရှိသောသမထဝိပဿနာဒုက္ခသမထချမ်းသာဒုက္ခဝိပဿနာချမ်းသာဒုက္ခကိုအဝဟတိရဆောင်ရွေးပိတ္တဤတထပရိပါဏသထိုအခြင်းအပြင်ကျင့်အပ်တော်ကျင့်အပ်တော်လီဝါယထာချင်းချင်းအဖြစ်မကောင်းဝတ္တမြတ်စွာဘုရားသည်အနုတ္တိတံဆုဆုံးပါတော်မူ၏တထပရိပန္နောဆုဆုံးပါတော်မူတဲ့အချင်းရအတိုင်းချင်းကြံတို့ဘုရားမြတ်အထောက်ခက်သည်ရှိသောပရိပတိဖလေရှင်ချင်းပရိပတိဖလေရှင်ချင်းဒီဟုသောအကျော်ဒီနိတိတိပြီးဆုံးလက်သည်ရှိသောသန္တဓမ္မဘုရားရှင်ရဲ့ပရိယတ်ဒီသန္တဓမ္မသည်တာတိဘာဝဝဟနာတော်တာတိလောကရန်လေးပြင်းမုံတိုင်းတို့ကြောင့်တုံလုံးချင်းမရှိတာတိကုန်ဒီပြည်ဆုံးသည်အဖြစ်ကိုရွတ်ဆောင်ရင်ပေးနိုင်ခြင်းကြောင့်ပရိပါတိဖလင်နာဖြင့်ပရိပါတိဤအကျိုးအခင်လီကလျာဏကောင်းကျိုးကိုအဝဟတိရွတ်ဆောင်ရင်ပေးတတ်၏ဤပြည့်တဲ့သမာထုတ်ကြောင့်ပရိယောသနာကလျာဏအဆုံးရဲ့ကောင်းခြင်းပရိယောသနာကလျာဏကုန်ဒီပြည်ဆုံးသည်ဟောဒီပြည်ဆုံးပါပေ၏ခရီးရှင်ရဲ့တရားဤသမထချမ်းသာဝိပဿနာချမ်းသာရသည့်တိုင်အောင်ဖျားရှင်ဆုံးဆုံးမတော်မူသည့်အတိုင်းကျင့်သည်ကျင့်လိုက်တဲ့အချိန်ကမှဒီဝိပဿနာဉာဏ်တွေကရင့်ကျက်ခဲ့တော့ဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့အရိယာမေတ္တရားတွေအစဉ်အဆက်ပေါ်လာမယ်ဖိုလ်တရားတွေအစဉ်အဆက်ပေါ်လာမယ်ပေါ်လာတဲ့အချိန်ကမှအကြည့်ပါရမီအားလျော့စွာပေါ့လေအရတ္တမေအရတ္တဘုဒ္ဓိစိုက်ချက်မယ်ဆိုလို့ရှိရင်သူအရတ္တမေဉာဏ်က ဂိလေသာအလုံးကိုပယ်သတ်နိုင်တဲ့အကျင့်အလုတ္တရာတအလုံးကိုပယ်သတ်နိုင်တဲ့ဆောင်းအားရှိတယ်။ဂိလေသာအလုတ္တရာအတ္တကိုအကျုံးမဲ့ပယ်နိုင်တဲ့ဆောင်းအားရှိခြင်းကြောင့်ထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာလောကဓာတ်လေးပြင်းမှုန်တိုင်းတွေပဲလိုပင်တိုက်ခအနာတော်လဲ။သုံးလုံးချင်းမရှိပဲတာတိကုန်နဲ့ပြည့်စုံနေတယ်။လောကဓာတ်လေးပြင်းမှုန်တိုင်းတို့ကြောင့်သုံးလုံးမှုမရှိတဲ့ဂုံတစ်ပါးကိုလည်းတာတိလို့ခေါ်ပါတယ်နော်။တာတိရဲ့ဂုံအင်္ဂါရီများဆိုတဲ့ကအစိပိုင်းတစ်ခုလို့ပဲမှတ်ပါနော်။အဲ့ဒီဒီတဏိဂုံကိုရွတ်ဆောင်ပြင်းထင်တဲ့ဆောင်းအားဘုရားရှင်ရဲ့ပြည့်ရတရားတော်မှာဒီရှိဒီကိစ္စတွေဝင်နေစဉ်းစားကြည့်ကြဘယ်လိုလောကရန်လေးပြမုံနိုင်ပဲတိုက်တိုက်နော်သူများတွေဗာလဲလာဘအာလာဘလက်ရဒီပဲဖြစ်စေမြရဒီပဲဖြစ်စေနဲ့နဲ့မှအတုံးလို့မရှိဘူးကောင်းလားမကောင်းလားသိကောင်းတယ်နော်တုံလို့မရှိတာနဲ့မရှိတာဘယ်ရင်ကောင်းလဲမရှိတာကောင်းတယ်ဒီဘဥစ္စာရင်ပြည့်စည်ပြီရှုပ်ကျုပ်ငိုပြီဟောကောင်းလားမကောင်းဒီပါဥစ္စာရပြီဖြစ်စေတုံလို့မရှိဘူးမရပြီဖြစ်စေတုံလို့မရှိဘူးမကောင်းဘူးလားဒီကောင်းနေနောက်တစ်ခုယတအာယတအခြံရံများပြီဖြစ်စေအခြံရံရှိပြီဖြစ်စေအခြံရံမရှိပြီဖြစ်စေတုံလို့မရှိဘူးမကောင်းဘူးလားကောင်းတယ်သင်္ကလူတွေသူများနောက်ပါသွားဘာမှဆွေးချက်မဖြစ်ဘူးမကောင်းဘူးဒီကကြီးကဘယ်နဲ့နေလဲနော်မကောင်းလားဟာဒီကကြီးကဘာမှမပြောတော့နော်ဒါနဲ့ကမ္ဘီယာမကောင်းလားဟမ်အဲ့ဒါသူကအချမ်းရရှိပြီဖြစ်စေမရှိပြီဖြစ်စေတုံလို့ဘုကမမရှိဘူးသိကောင်းနော်နိုင်တာပတန်တာသူတို့ဘာတို့ကဲ့ရဲ့ဒီဖြစ်စေသူတို့ဘာတို့ချီးမွမ်းဒီဖြစ်စေကဲ့ရဲ့ခြင်းကြောင့်လည်းသိတဲ့တုံလို့ဘုကမမဖြစ်ဘူးကျုံ့ချက်ချိန်မှန်ခြင်းကြောင့်လည်းစိတ်ထဲမှာတုံ့လို့မှုဝမ်းသာမှုဘာမှမဖြစ်ဘူးဝမ်းနေမှုဝမ်းသာမှုနည်းနည်းလေးမှမရှိဘူးကောင်းလားမကောင်းလားဒီကောင်းနေနော်ဒုက္ခဒုက္ခချမ်းသာတဲ့ဝေဒနာတွေနဲ့တွေ့ရလို့ဒုက္ခဆင်းရဲတဲ့ဝေဒနာတွေနဲ့တွေ့ရလို့စိတ်ထဲမှာတုံ့လို့မှုမရှိဘူးချမ်းသာတဲ့ဒုက္ခဝေဒနာနဲ့တွေ့ရတော့လည်းဝမ်းသာမှုမဖြစ်ဘူးဆွံ့မဲ့မှုတွေမဖြစ်ဘူးဆင်းရဲတဲ့ဒုက္ခဝေဒနာနဲ့တွေ့ရတော့လည်းစိတ်ထားဖောက်ပြန်မှုတွေဘာမှမရှိဘူးတုံ့လို့မှုနည်းနည်းမှမရှိဘူးမကောင်းဘူးလားသိကောင်းတယ်အဲဒီတော့လောကဓာတ်လေးပြင်းမုံတိုင်းတို့ကတုံ့လို့ချင်းမရှိပဲအလဲကောင်းကညှို့ဆော်စိတ်ကိုထားနိုင်တဲ့စံအားဒီစံအားလေးတစ်ခုကိုတာရိကုံလို့ခေါ်ပါတယ်အဲဒီတာရိကုံနဲ့ပြည့်စုံတဲ့အဆင့်ရောက်အောင်ဒီပရိယတ်တရားတွေကရွတ်ဆောင်ပြည့်နေတဲ့စံအားရှိဒီလိုဆိုရင်ဒီပရိယတ်တရားတော်များသည်ဘုရားရှင်ဟာအစနဲ့အဆုံသုံးပါးအဆုံကောင်းခြင်းကုံနဲ့ဟုတ်တယ်သက္ကတကုံနဲ့ပြည်စုံတဲ့တရားတော်လို့မပြောနိုင်ဘူးနော်ပြောနိုင်တယ်နော်ဒါကြောင့်ဥစ္စလုံဘုရားရှင်ဟောထားတဲ့ပရိယတ်တရားတော်များဒီတစ်ခါကကြည့်မယ်ဆိုရင်သိအားရဖို့ကျင့်ရဖို့မကောင်းဘူးလားသိကောင်းတယ်သီလကျင့်စဉ်ကိုတကယ်လက်တွေ့ကျင့်တယ်သမာဓိကျင့်စဉ်ကိုတကယ်လက်တွေ့ကျင့်တယ်ပညာကျင့်စဉ်ကိုတကယ်လက်တွေ့ကျင့်တယ်ကျင့်နေတဲ့ပုဂ္ဂိုလ်လည်းချမ်းသာတယ်တစ်ဖက်သောပုဂ္ဂိုလ်တွေလည်းထိခိုက်မှုနိဗ္ဗာန်မှုရှိလားမရှိဘူးသိကောင်းတယ်သိကောင်းတယ်နော်ဒါကြောင့်ဥစ္စလုံဘုရားရှင်ရဲ့ပရိယတ်တရားတော်ဒီအလုံးအစွန်းနဲ့လွတ်နေအောင်ဟောကြားထားတဲ့တရားရှင်ဖြစ်ခြင်းကြောင့်ဘုခန္တဂုံနဲ့ပြည့်စုံတော်မူတဲ့တရားတစ်ခုဖြစ်ပါတယ်နော်ယံပနိဒဗကဝါဓမ္မတိတေတောသာသနာပြမစရိယမေကပြမစရိယံသဗ္ဗကတိတိနာနာနိဟိတိပတိတယထနုရောနလုရူပံဝဋ္ဌံတံပတိယတတ္ထပိစနတံပတိယတပိစနံစသဖြင့်နောက်တစ်မျိုးဖွင့်ရတယ်နော်ဥဒ္ဓေနမြတ်စွာဘုရားဟောနေတဲ့ပရိယတရားတော်ကြီးလိုက်ရဲ့သာသနာ့ပြမစရိယမေကပြမစရိယခေါ်တဲ့ဒီပြည့်စင်နှစ်ရက်ကိုဥဒေပြီးတော့ပြည့်စင်တွေကိုဆက်မပေးထားပါဘူး။သာသနာ့ပြမစရိယဆိုတာကတော့မဲ့ညာရဲ့ရှေ့အဖို့၌အရိယာမဲ့ရဲ့ရှေ့အဖို့၌ကျင့်ရမယ်။သီလပြည့်စင်၊သမာဓိပြည့်စင်၊ပညာပြည့်စင်ဒီပြည့်စင်တွေကိုသာသနာ့ပြမစရိယလို့ခေါ်ပါတယ်။မေကပြမစရိယဆိုတာကတော့အရိယာမဲ့ညာကိုခေါ်ပါတယ်။သောတာနာပြမစီယမေကပြမစီယခေါ်တဲ့ပြည့်စင်၂၉တန်းဥစ္စတို့ဘုရားရှင်ရဲ့တရားကြီးကချက်မှတ်ပေးထားတယ်။ချက်မှတ်ပေးထားတဲ့အတွက်ဘုရားရှင်ဆိုဆုံးမှတော်မူသည့်အတိုင်းဒီတာနာပြမစီယမေကပြမစီယဆိုတဲ့အကျင့်တွေကိုကျင့်ခဲ့ရင်ဘဝပြည့်နေတဲ့ဘဝတို့ညှော်လင့်တောင့်တနေတဲ့အကျိုးတွေကိုမချွတ်ဧကံမပြည့်စုံစေတတ်ဘူးလား။ပြည့်စုံစေတတ်တယ်။ဒါကြောင့်ဥစ္စတို့ဘုရားရှင်ရဲ့တရားများသည်နိဗ္ဗာန်ဆိုတဲ့ဥဒိစ္စမဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်ဆိုတဲ့ဥတည်ချက်ကိုဥတက်ပြီးတော့ကျင့်ခဲ့တော့ကျင့်တဲ့အတိုင်းဒီအကျိုးတရားတွေကိုကျင့်ပြီးအေကံရနိုင်တဲ့အတွက်ကြောင့်လည်းသတ္ထအနှစ်နဲ့ပြည့်စုံတယ် ဒီจิตရှင်တွေကိုညွှန်ပြပြတတ်နေတဲ့သကလုံးတွေကိုကြည့်လိုက်တော့လေသကလုံးတွေမှာအလုံးမရှင်းသင်္ကေတဒါကြောင့်သဗ္ဗေသနာသရာနဲ့လည်းပြည့်စုံတယ်အနိတ္တရာနဲ့ပြည့်ပြည့်စုံစုံဖြင့်တိတိကျကျจิตရှင်တွေကိုထုတ်ဖို့ဟောကြားထားတဲ့အတွက်ကြောင့်ဦးဇင်းတို့ဘုရားရှင်ရဲ့တရားတော်များသည်ဘခန္တအကုန်နဲ့ပြည့်စုံတယ်လို့မပြောနိုင်ဘူးလားပြောနိုင်ကြတယ်နော်နောက်တစ်ခုဗန္ဓံဓမ္မတပတ်ဓမ္မသွားခပြီးတော့နိဖြင့်သုံးပါသောကလျာဏအကုန်နဲ့ပြည့်စုံသောတရားဓမ္မကိုတည်တည်တော်ဟောကြားပြတ်တာသုဆုံးပါတော်မူသောဤသာဤသောဘဂဝါသူမြတ်စွာဘုရားသည်ညာအကျင့်တော်သောသာသနာ့ပြုဤသာဤသောဘဂဝါသူမြတ်စွာဘုရားသည်ညာအကျင့်တော်သောသာသနာ့ပြမကရိယံစဒီလသမလီပညာသစ္စာတုံညာအကျင့်များဖြင့်ပင်ကြုံရတဲ့အတော်သာသနာ့ပြမစရိယအကုန်၎င်းမေတ္တာပြမစရိယံစသစ္စာတုံညာအကျင့်များအထုထိတ်ဖြစ်သောအရိယမေတ္တိဟုသောမေတ္တာပြမစရိယအကုန်၎င်းပကတိတိသင်္ချာကြတော်မူ၏နာနာနိဟိအထုထိတ်သောနိဒုဖြင့်ဒီပေတိသင်္ချာကြတော်မူ၏တံပြမစရိယံထိုသာသနာ့ပြမစရိယမေတ္တာပြမစရိယသည်ယထာနုရူပံထိုက်သောဗိမသရိအယထာနုရူပံထိုက်သောဗိမသရိအာဖြောသောအထတံပါတိယအကျိုးအနည်းဖြင့်ပြုဆောင်ကြသည်အဖြစ်ကြောင့်ဝါကိဇုံသောအကျိုးတရားအနည်းတရားထင်ရှားရှိသည်အဖြစ်ကြောင့်တထံအကျိုးဖြင့်ပြုဆောင်၏ယေကနာတံပါတိယဩခရသရဏိပြုဆောင်သည်ဤအဖြစ်ကြောင့်ဝါပြုဆောင်သောပုံပြရှိသည်အဖြစ်ကြောင့်တထံကနာတရားဖြင့်ပြုဆောင်၏နောက်တစ်ခုသင်္ကန္တနာပက္ကန္တနာဝိပရဏဝိပဇ္ဇနာဥဒ္ဒန္တိကရဏပိဏ္ဍတိအထာပတတမယောဂတောတထဧကရပတငိဇလကဒီအထေဒီဇနာကာရနိရောဓိနိဒေသသံပတိယသဗ္ဗေဇနာဒါကတော့ဒရဇီလေးပါပဲနော်တရားရှင်ဟောကြားထားတဲ့တရားတွေကြည့်လိုက်လို့ဆိုလို့ရှိရင်ဧကရပုပ္ပိဝကြအနည်းအထားတွေကြည့်လိုက်ရင်ချုပ်ခဲမှုမရှိဘူးအလုံးသင်္ကန်းပါတယ်ကုသလဓမ္မကုသလကဓမ္မကဥပ္ပန္နိတ္တယပြိစီနာပြိစီယကုသလဓမ္မပရိမပရိမကုသလဓမ္မပြိစီနာနာပြိစီနာနာကုသလနာဓမ္မနာသန္တရာပြိစီနာပြိစီယသတိဖြင့်ဟောထားတဲ့သကလုံးကြီးကိုကြည့်လိုက်ပေါ့နားထောင်လို့ရရင်လည်းနားထဲမှာအလကန်ချိုးထားတယ်သကလုံးကြီးကြည့်လိုက်တော့သိတန်ရှင်းတယ်အနည်းလေးပဲတယ်မှာလည်းသိတန်ရှင်းတယ်ပုံဝကြအနေထဲနဲ့ကြည့်လိုက်တော့လည်းတန်တန်ရှင်းရှင်းပဲဟောထားတယ်ရှုပ်ရှုပ်ထွေးထွေးနဲ့သိပြီးတော့မရှိဘူးတို့တော့အစင်းမြင့်တဲ့တရားများတော့မိမိဘက်ကလည်းအစင်းမြင့်တဲ့တရားကိုလိုက်နိုင်တဲ့အခြေခံပညာလေးတွေရှိဖို့တော့လိုအပ်ပါတယ်။ဆရာရှင်တရားတွေကိုလွယ်တယ်လို့ပြောတာတော့မဟုတ်ဘူးနော်။နောက်ချင်းမှရှိတဲ့အကြောင်းတော့ပြောတာ။အဲဒီအဂ္ဂရာပုံကြီးတွေနဲ့ပြည်ပြည်စုံစုံဝေဝေဆာဆာမြတ်စွာဘုရားဟောထားတယ်နော်။အဲဒီဟောထားလိုက်တဲ့ဒီတရားတွေကြီးလိုက်တော့လေအထဂံဗီရာတပတိဝေဒဂံဗီရာတရှိသတ်ထံအထဂံဗီရာပတိဝေဒဂံဗီရာရရှိမဲ့အကျိုးတရားတွေကြည့်လိုက်တော့လေသိနေနေတယ်ထိုးထင်းသိရမဲ့အကျိုးတရားတွေကြည့်လိုက်တော့လေသိပြီးတော့နေနေတယ်နေနေတယ်ချက်ချင်းဆိုတာလည်းပတ်တယ်လို့ခုလက်တွေ့ရှိနေတဲ့ယောဂီပရောဂေါင်းများသဘောပေါက်ပါလိမ့်မယ်ဘုရားတို့ဒီခန္ဓာအိမ်မတည်ဆောက်ထားတဲ့ယုတ်ကလအမှုန်လေးတွေရှိတယ်ဒီယုတ်ကလအမှုန်လေးတစ်ခုတစ်ခုမှာပထဝီအာဘောတိသောဝါယောအခြင်းအနယတဩဇာစသည်ဖြင့်သဘောတရားတွေရှိခုကိုယ်ကိုယ်စသည်ရှိတယ်အဲ့ဒီတရားလေးတွေမြင်ဖို့ဒီကနေ့ဒီလိုပါဟင်မလို့ခက်ခဲဒီတရားလေးတွေဒီလိုရှိပါလေနဲ့ထုတ်ဖော်ပြီးတော့ဟောသွားတယ်နော်မခက်ခဲဘူးလားခက်ခဲဒီတရားလေးတွေထုတ်ထုတ်ပြီးဖို့လည်းမခက်ခဲဘူးလားခက်ခဲမနေနေဘူးလားနေနေပါဘာဖြစ်လို့လဲဗာမန်တကိမျက်စိနဲ့ဆိုင်ပြီးဖြစ်တယ်ရန်ကြာအောင်ကြည့်တော့လည်းမြင်နိုင်တဲ့အကြောင်းအရှိမလားမရှိဘူးညာမျက်စိနဲ့မှသာဆိုင်ကြည့်လို့ရနေဒီလိုဆိုင်ကြည့်လို့ရနေတဲ့ဆိုတဲ့ပြင်ရှင်ကိုစိတ်ကြောင်ဖော်ပြနေတဲ့တရားတစ်ခုထင်ရှားရှိခဲ့တဲ့အချိန်ဒီတရားမျိုးဒီကောင်းစွာဟောထားတဲ့တရားလို့မပြောနိုင်ဘူးလားဒါကဒီတရားတွေကိုဘုရားရှင်ကနိဗ္ဗာန်ထောက်ရတရားလို့တခါမှမကြင်ရခဲ့ဘူးဘယ်လိုလဲကြင်ရခဲ့လဲအနိစ္စတရားလို့ကြင်ရတယ်ဒုက္ခတရားလို့သာကြင်ရတယ်အနတ္တတရားလို့သာကြင်ရတယ်ဘုရားတော်အတွင်းမှာတည်ရှိနေတယ်ပရမတ္တဓာတ်တွေကိုအနိစ္စတရားပဲဒုက္ခတရားပဲအနတ္တတရားပဲလို့ရဲရဲဟောကြင်ညာချက်ထုတ်ဝေနှိုင်းတာဥစ္စေလို့ဘုရားတခုပဲရှိပါတယ်နော်ဒါကြောင့်ဥစ္စေလို့ဘုရားရှင်ကဟောထားတဲ့တရားတွေဟာရှင်းတဲ့နာမကတွေအတွက်ထိုးထွင်းသိရမယ်မြန်မာနည်းနည်းခက်ခဲတဲ့သဘောလေးရှိ နည်းနည်းကလေးနဲ့သဘောတရားတွေကိုတို့ထင်သိလိုက်တဲ့အခါဒီကတာဝကတွေနှုံနှုံမရရှိမဲ့အကျိုးတရားတွေကလည်းအလွန်နည်းနည်းတဲ့အကျိုးတရားတွေမဖြစ်ဘူးလားဖြစ်နေတယ်အလွန်နည်းနည်းတဲ့အကျိုးတရားတွေရောက်အာသင်္ကတတအနိစ္စနိဗ္ဗာန်ဆိုတာရှိတယ်ဒီအာသင်္ကတတအနိစ္စနိဗ္ဗာန်ကိုဘယ်လိုကျင့်ရမလဲဒီနေ့ဒီကြပေါ်ပြဒီအာသင်္ကတတအနိစ္စနိဗ္ဗာန်အကြောင်းကိုဥပ္ပဒေဘုရားရှင်ကလွှင့်ရင်ပေါ့ဟောကြားပြတာဆက်စပ်ပါသွားနိုင်တဲ့ပုဂ္ဂိုလ်ရင်ဒီနေ့ဖြစ်မှာရှိတယ်ရှိနေဘူးနော်ဒီအာသင်္ကတနိဗ္ဗာန်ကဘုရားရှင်တူတာပြည့်ဝင်ရပြီတော့ဉာဏ်နဲ့တာဝကတွေပြည့်ဝင်မရဘူးဆိုရင်တော့တစ်ခါကမပြည့်စုံသေးဘူးလို့ပြောခြင်းပြောခြင်းနာဝကတွေနဲ့ပြည့်ဝင်ရချင်အောင်ပြောခြင်းကပြည့်စုံလို့ဆုနေကြဆက်မပြည့်တော့ဒီလိုဆိုရင်ဒီအာသင်္ကတနိဗ္ဗာန်ကိုသင်ဖို့ပြည့်တဲ့ပြည့်စုံလို့ဆုနေကြဟောကြားပြတာဆက်ဆုံးခဲ့တဲ့ဒီတရားတော်ဒီသောက်ခတ်တဲ့ကောင်းစွာဟောကြားထားတဲ့တရားတော်မပြောနိုင်ဘူးနော်ပြောခြင်းပါတယ်နော်ဒါကအဖြစ်အမြင်ဆုံးပဲဒီကကိုနည်းနည်းလေးပြန်ဆက်လိုက်တော့ခဏကရုပ်တည်းရှိတယ်နာမည်ရှိတယ်ဦးဇင်းတို့ဘုရားရှင်ဟောထားတဲ့ပုံစံအတိတ်နန္ဒရာလောကကိုခွဲခြားသိကြပြီးဟောနိုင်တဲ့ပုဂ္ဂိုလ်လောကပေါ်ဘူးလားမပေါ်ဘူးလေမြတ်မောက်ခဲ့နော်ဒါကဒီရုပ်ဒီနာလေးဘာကြောင့်ဖြစ်ပါလဲဆိုတဲ့အကြောင်းတရားတွေကိုတခွင်းတက်ပြီးတော့ရှားဖွေကြည့်တဲ့အပိုင်းမှာဆံရံဆံရံအတိတ်ကအဝိဇ္ဇာတနာဥပဒံတိကာရကံအစရှိတဲ့အကြောင်းတရားတွေကိုပြည့်စုံကျွတ်ဆောင်ခဲ့လို့ဆံရံဆံရံဘဝဒီမှာဝိညာဉ်နဲ့ရောတက်လာတဲ့ဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားတွေသင်္ချာဖြစ်နေရပါတယ်ဆက်ပြီးဖြင့်ဘုရားရှင်အတိတ်ကိုဟောပြီးဒီလုံငန်းကိုနေကိုသိအောင်ဘယ်ပုံဘယ်ဘက်ဗေနိနာအဖြစ်သိရမယ်ဆိုတဲ့ကြည့်စဉ်တွေကိုလည်းဆက်ပတ်ပြီးတော့ဒီလိုသိကြရင်လည်းယုံငန်းကိုဟိုတိုင်းမှတ်သားသိမယ်အကြောင်းတရားအကျိုးတရားတွေကိုဟိုတိုင်းမှတ်သားသိမယ်ဆိုရင်လည်းနိယတဂတိကကောင်းရာသုခိဆိုတဲ့ကျင်းပြီးလမ်းရာဂတိမြဲပြီသုဒ္ဓတတ္တသုဒ္ဓတတ္တအဖြစ်ဖြစ်ပြီးဆက်ပြီးတတ်ပြီးပြောချင်အကျိုးတရားတွေလည်းဟောပြပေးအပင်လေးပုံမှလွတ်ပြီးတော့ကောင်းရာသုခိကိုကျင်းပြီးအေကံရောက်ရတော့မယ်ဆိုရင်လည်းဒီအကျိုးတရားဟာကြီးကျယ်ဖုံဖုံမြတ်မြတ်တဲ့အကျိုးတရားလို့မပြောနိုင်ဘူးနော်ပြောနိုင်ပါလေနော်ဒါကြောင့်သုဒ္ဓတိရမယ်တရားကလည်းနည်းနည်းနဲ့တယ်ရရှိတဲ့အကျိုးတရားတွေကြီးနိုင်လေဒီအကျိုးတရားကအနည်းနည်းတဲ့အကျိုးတရားတွေမဖြစ်ဘူးလားကျင်းနေတယ်မကောင်းလားကောင်းစွာဟောထားတဲ့တရားလို့မပြောနိုင်ဘူးနော်ကျင်းနေပါလေနောက်တစ်ခုဥစဉ်လို့အဲ့ဒီကနေတစ်ဆင့်ပြလိုက်တော့ဒီယောတရားဒီနတရားဒီအနိစ္စတရားဒုက္ခတရားအနတ္တတရားလို့ခင်ဗျာပြင်ကြားချက်ထုတ်ထားဒီကျင်းလို့ကဒီကကြီးတရားကဆက်ပြီးတော့ဥစဉ်ကိုရှောက်ထိုးတယ်ဖြာပြုံဖြာပုံဘက်ကိုသုံးလုံးနဲ့သုံးနဲ့ဆက်သွားတော့ဟုတ်လားဆက်တော့လားနော်တတုံးနဲ့အယောင်းဝယ်လုံရင်းနဲ့ခီးသွားရင်ပေါ့လေရခဘုံမှာနှစ်ဖက်ကြိမ်ဆိုင်တော့ဝိုင်းဆက်ပြီးတော့စကားပြောကြတယ်ဘုဘတယောက်ကဘာစပြီးသူကပြောလဲဆိုတော့မြတ်စွာဘုရားကဆက်ရှိတောင်းရှိတယ်လို့ဘာနဲ့တောင်းရှိတယ်လို့လောကပြောပြနေတော့ဒါကဒီဘာသာရေးကိုသူကတော့တင်းနေစိတ်မုံစားပေါ့သိနေဘာသာမကားပါဘူးသိနေလက်ခံရင်သိတော့မယုံဘူးလို့ပုဂ္ဂိုလ်တယောက်ကစပြီးနှစ်ဖက်ကြိမ်မှာစပြီးပြောတယ်ရလိုက်တဲ့အချိန်ကကြတော့ဒီကကြီးကဥစဉ်တပီတော့လည်းမခံနိုင်ဘူးတဲ့မခံနိုင်တဲ့တပီတော့သူ့ကိုပြောသိကောမြတ်စွာဘုရားက70တောင်ပဲရှိရှိအတောင်70ပဲရှိရှိဒုနဲ့ပါဆိုင်တယ်သူ့ဘာသူရှိကြတော့ရှိပြီဒုနဲ့ဆိုင်တာကသူကအနိစ္စတရားလို့ဟောတော့ဒုက္ခတရားလို့ဟောတော့အနတ္တတရားလို့ဟောတော့ဒါဒုနဲ့ဆိုင်ကျင်းမင်းအဲ့သူဟောတော့အနိစ္စလို့ဒုက္ခလို့အနတ္တလို့ဟောတော့တရားကိုမင်းကနိစ္စပဲဒုက္ခပဲအတ္တပဲလို့မင်းသတိပြနေတယ်ရနေမင်းတက်တယ်ပြလားခုဒီပကံလုံးကိုဘုရားကခုအိဋ္ဌတရားလို့ဟောတော့တယ်မင်းအိဋ္ဌတော့ငါတက်တယ်ပြတက်ပြီးပြဖို့လို့ဆိုမင်းကငါလက်ခံတယ်နည်းနည်းတူငြိမ်းသွားတယ်အကျဉ်းကြီးကအိဋ္ဌလို့ပြောရင်တော့တပြီးတော့ပကံရောခြင်းရောပြလို့တပြီးတော့ချက်ချင်းပေါက်ခွဲပြလိုက်အိဋ္ဌဖြစ်သောကိုချက်ချင်းတက်ပြီးပြလိုက်ဟုတ်တယ်မလားတော့ဘုရားဆိုတဲ့အိဋ္ဌကပကံကွဲသွားတဲ့အိဋ္ဌမျိုးကိုမဆုံးဘူးပေါ့ဒီပကံဆိုတာကိုပဲဥဒ္ဓနာဗုဒ္ဓအဘိဓမ္မာအနိကဖွင့်ပြီးဓနိဖဆက်ကြည့်ပါအာလုံကလအမှုန်လေးတွေအမှုန်လေးတွေများစွာပေါင်းစုပြီးဒီဆောက်ထားတဲ့အဖွဲ့အစည်းတစ်ခုသာဖြစ်တယ်။ကလန်တစ်ခုတစ်ခုကိုတက်ခွင့်နိုင်ရင်ကထဝီအာဘောဒီသောဝါယောအစဉ်နဲ့ရတာဩဇာဆိုပြီးသဘောတရားရှိခွင့်ရှိတယ်။ဥဒ္ဓခေါ်ကလန်တစ်ခုမှတည်ရှိတဲ့ဥဒ္ဓခေါ်တဲ့ဒီဇောတ္တကနောက်ကလအစဉ်နဲ့ဆက်တယ်။အကြောင်းဖြစ်တဲ့ဒီဇောတ္တတွေကကျေကျေပြုဖို့မကုန်သေးတော့အကျိုးရုပ်တွေတော့မကုန်လို့ဆင်းရဲခြင်းနဲ့ထက်ကထက်ကဖြစ်နေတယ်။ဒါပေမဲ့အလံပင်ကြီးကပုစုံဖြစ်ခဲ့ပြီးကလန်တစ်ခုနဲ့တစ်ခုဖြစ်နေတဲ့ဒီပုဂံလုံးအဖွဲ့ကြီးအဖွဲ့ကြီးအတိုင်းနဲ့သာမန်မျက်စိမှထင်ရတယ်။ပညာမျက်စိမှကြတော့အလုံးဖြစ်ပြီးပြင်းနေတဲ့အနိစ္စတရားအစုပုံပဲ။အဲ့ဒီလိုပညာချက်ထုတ်နေတာဥစဉ်တို့ကတည်းကတစ်ခုပဲရှိပါ။ဒီနေ့ခင်ဗျနော်။ဒ ဒီလိုဆိုရင်ဥစ္စာနဲ့ဒီလောက်တော့ပြည့်ပြမှန်ကန်နေတဲ့တရားတွေကိုဒီလိုညာမျိုးစီနဲ့ရှိလို့ရပါတယ်လို့ဒီနေ့လည်းကြာနာဝကတွေကိုဟောပြချက်တော့ဆွဆုံးပါနေတဲ့တရားတွေကိုကောင်းမွန်မှန်ကန်ကဟောထားတဲ့တရားတွေလို့မပြောနိုင်ဘူးလားပြောနိုင်ဘူးမားတဲ့တရားလို့ဘယ်လိုပြောမလဲမပြောနိုင်ပါဘူးဒီနေ့ပြန်ဖြစ်ကြတယ်လည်းလုံးနေနေလည်းလက်ရုံမရှိပါလေတဲ့နောက်ဆုံးဘုရားရှင်ဆွေလွန်နေတဲ့ဒီပရိအဘောတိသောဟောယဝနာခန္ဓာရတ္တဩဇာစတဲ့ဒီတဘောတွေကိုခွဲခြားသိချင်နိုင်တဲ့အဆင့်အထိမရောက်သေးဘူးမရောက်သေးဘူးနဲ့ပတ်သက်လို့ဒီချင်းကတရားကြီးဘန္တာရှင်ထွန်းကဒီအောင်ရှင်းနေတဲ့ဆက်မြင်ပေါ်လေးသူကရှားဖို့ပါတယ်ကျောင်းရင်တော့ဦးဇင်းနဲ့ဆက်မြင်တော့ခဏခဏတော့ကြိုးဖို့ပါတယ်မနာဘူးသေးတဲ့ပုဂ္ဂိုလ်တွေအထက်ပေါ့ဒါတော့ဒီသိပ္ပံလောကမှာရူပဗေဒပညာတဘောကဓာတ်ခွဲကနေမှာဒုဗ္ဗံဒုဗ္ဗံရဲ့ဒုသအသအနာလေးတခုယူပြီးတော့ဓာတ်ခွဲကြည့်။ပရိစ္ဆေနကောင်ရဲ့အသအသအနာလေးတခုကိုယူပြီးတော့ဓာတ်ခွဲကြည့်။လူတော်တုံးရဲ့တဏ္ဍမတိရှိတဲ့အသအသအနာလေးတခုကိုယူပြီးတော့ဓာတ်ခွဲကြည့်လိုက်။ဓာတ်ခွဲကြည့်တဲ့အချိန်ကဒီသုံးခုကအဆုံးတူးနေတယ်နော်။အလုံးအဖြစ်တူးနေတယ်။ဘယ်လိုတူးလဲ။နောက်ဆုံးအချက်မရောက်ခင်လေးမှလည်းအဖြူတန်းတို့လိုအခွက်လေးကလေးတို့လိမ့်လိုက်တတ်တာကိုတွေ့ရတယ်။ဓာတ်ခွဲကနေနော်။နောက်ဆုံးအချက်ကြည့်နိုင်လို့ရှိရင်တော့သူတို့ပြိပံနည်းရောက်ပြင်းတော့တရားစီဘုဒ္ဓမတ်တပေါ့ဒီဘုဒ္ဓမတ်တနှစ်ခုအမိပေးထားတော့ပေါ့ဘုဒ္ဓနဲ့မတ်တနှစ်ခုပေါင်းစုံပြီးတော့လည်းဖြစ်ချင်းပြတ်သွားအဲ့ဒီဘုဒ္ဓမတ်တနှစ်ခုပေါင်းစုံပြီးတော့ပြတ်သွားတာပေါင်းစုံပြီးပြတ်သွားတဲ့အချိန်လေးဟာဘယ်တော့ကြာလဲလို့မေးရင်တော့အတိအကျတော့သူတို့တန်းချလို့မရဘူးတဲ့သို့တော့ခမန်းကြီးအရာပြောပါဆိုရင်တော့ဒုက္ခကံကိုအရင်ကလေးပေါင်းများစွာပုံရမယ်လို့ဒီလိုတော့ခမန်းလို့ရတယ်သူတို့ရဲ့တန်ခမ်းကလာလေးဒါကြောင့်ဘုရားရှင်ကတော့ဒီယုတ်တရားတွေကခုနကကလတ်လို့ခေါ်တဲ့အမုံလေးတွေအရင်နဲ့ဒီဆက်ထားတယ်။အဲဒီကလတ်အမုံတခုအပြင်မှာခုနကပြောခဲ့တဲ့အတိုင်းပထဝီအဘောဒီသောပါရောဝိညာဉ်ကနာရတာဩဇာဆိုပြီးသဘောတရားရှိခုရှိဒီဒီမျိုးသောသဘောတရားတွေမဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးနောက်လည်းမရှိဘူးမရှိခြင်းနဲ့ခုရဲ့အလေကောင်မှယာယီခိတ်တဲ့အဖြစ်ဖြစ်တယ်ဆိုတော့ယာယီဒီဘလောက်ယာယီလဲလို့မေးတော့ဒီဇက်ကံကိုအကျင့်ကလေး၅တောင်ခန့်လောက်ပွင့်တကူခန့်လောက်တော့တက်တန်းရှိမယ်။ရာကြီးဒီလောက်တက်ပြီးအလုံးစုံမြန်မာကြီးဖြစ်ပြနေတယ်လို့ဒီလိုအတိအကျပြင်သာတော့ပြင်သာတော့တဲ့အချိန်ကကျတော့တို့ရဲ့ဒီဇက်ခွဲကံနဲ့ဆောင်ကတော့ဒီသိဉ္စံရဲ့အတ္တဇသစ္ပေတပင်ရဲ့အတ္တဇလူသားတို့ရဲ့အတ္တဇဒီသုံးခုဒီနောက်ဆုံးအချက်မှလည်းတွေ့နေတယ်နောက်ဆုံးအချက်မရောက်ခင်အချက်တစ်ခုမှလည်းခန္ဓာကဒီဘုံလုံးတော့အဖြူလဲအဖြူရောင်နဲ့နေတဲ့အခွက်လေးကလေးလင်းလင်းပြီးတက်သွားတဲ့သဘောလိုဖြစ်နေတယ်။ဒါကြောင့်အဖြစ်ရင်းနဲ့အလုံးတူညီတဲ့အဲ့ဒါဒီလိုအဆုံးတူပါတယ်ဆိုတော့ဗုဒ္ဓအဘိဓမ္မာအဘိဓမ္မာကရှိပါကလားဆိုတော့ဒီနေ့ကတော့သူကအမေနော်။ဦးဇင်းဘက်ကလည်းရှိတယ်လို့ပဲဒီလိုပဲနည်းနည်းပဲဖြေလိုက်ပါရဲ့။ဘာဖြစ်လို့လဲ။ဒီပင်ကလေးမှာရှိတဲ့ဒေတာစတစ်ခု။ဘုန်းကြီးတို့ဒီယုတ်ကမထံကိုရှိနေတဲ့ဣဇ္ဇတဗိဒ္ဓရှိနေတဲ့ယောဂီများရှိလို့ရပါတယ်နော်။ဟံဒီတလေးပါစနေအာလုကလအမုံမဒီအမုံလေးတွေတောက်ခွင်းလိုက်ရင်တမုံတမုံမှာဘုန်းကပြောကြတဲ့အတဲမထူကြီးကနေပြီးတော့ဩဇာအတိရှိခုပဲအထက်ကလရုပ်တည်ဘူးအတ္တမပါခင်အထက်ကလနော်ဥဒုခရတိဇတမုံမှာရှိနေဥဒုခရတိဇတကနောက်ကအမုံလေးရှင်ရှင်ရဲ့ပွားနေတာတခါသိဉ္စံတကောင်ရဲ့အတ္တစာတခုပေါ့ဆက်လိုက်ပြီဆက်လိုက်ပြီဆိုလို့ရှိရင်ဥဒုကုသရဝတ္တုတည်ပြီးဆိုကြပါစို့ဒီလိုတဲ့အချိန်ခါမှာဗာကျန်တယ်ကမ္မဇယုတ်ဒီမရှိတော့ဘုဒ္ဓအဘိဓမ္မာကြီးရစိနိတယုတ်ဒီလည်းမရှိတော့ဘူးဟရဇယုတ်ဒီလည်းမရှိတော့ဘာကြံလဲဥဒုခရဒီသောတ္တကသင်္ယောသင်္ယောဘောဓိယုတ်ဒီကြံဥဒုကယုတ်လောင်းကောင်းဆိုပြီးဒီလိုကြည့်ရပါတယ်နော်ဒီတိရစ္ဆာန်ကောင်ရဲ့အတ္တဇာကဖက်ပြီးထုတ်လိုက်ပြီးဆိုလို့ရှိရင်ဘုဒ္ဓကဒေနိတဲ့အလောင်းကောင်မှရှိတဲ့အတ္တဇာနဲ့အတူတူပဲသဘောကျလူတော်တို့ရဲ့အတ္တဇာကိုဖက်ထုတ်လိုက်ရင်ဘုဒ္ဓကဒေနိတဲ့အလောင်းကောင်မှရှိတဲ့အတ္တဇာနဲ့အတူတူပဲအဲ့ဒီအတ္တဇာတွေကဘုဒ္ဓကဥဒုခရဒီသောတ္တကဖြစ်နေတဲ့ယုတ်ဒီကယောဂီတို့တို့ကလည်းဓာလိမဆက်ကြည့်အမှုံပဲဓမ္မတမတခွဲနိုင်လည်းဘုရားကသဘောတရားရှိခုယူပဲဩဇာထမကဩဇာနဲ့ရှိခုမျိုးရှိတယ်ဩဇာထမကယုတ်ကြည့်ပဲနောက်ဆုံးအချက်မှာမတဝီအာဘောတိသောဝါယောဝနကနာရတဩဇာဆိုတဲ့ဩဇာနဲ့ရှိခုမျိုးရှိတယ်ဩဇာထမကယုတ်ချင်းဆံလုံးတူနေဒီလိုဆိုရင်အဲ့ဒီနောက်ဆုံးအချက်မရောက်ခင်ရှင်တဲ့အချက်လေးမှာမိဘလုံးလုံးအဖြူလေးအဖြူလေးလေးလုံးလုံးမြင်နေတာဒီသဘောလေးလို့ပြီးတော့ဒါကမှမတန်ရှိဘူးတဲ့ယောဂီများတော့သဘောပေါက်လို့မဖြစ်နော်ခန္ဓာအိမ်မှာတကြီးလေးပါစပြီးဆက်လိုက်တော့တမာရီဇန်ကျင်ကြီးလာပြီဆိုရင်ဘာကိုစပြီးတော့လဲအဖြူစပ်ပြီးတော့ပါနော်အဲဒီအဖြူမှန်သိစားဆိုလို့ရှိရင်တော့မျိုးကိုရောင်လေးလိုလိုရစ်ထက်တာကလေးဖြစ်နေတယ်အဲဒီအဆင်းကနေဖြစ်တဲ့ဆင်းတက်ပြီးဒါလေးပါဆက်နေတာဖြစ်မယ်ဟ ဖြူပြစ်ဆွတ်ဆွတ်ဖြူလာမယ်အဲ့ဒီအဖြူမှန်ဆက်ပြီးတန်လီပါသိနေရင်ပဲဖြစ်မယ်ဆန်တော့မှန်တော့ရေကဲတော့လည်းကြီးတဲ့အကြည့်ပြန်ဖတ်ပြပါဒီကြီးမှန်ဆက်ပြီးတန်လီပါသိနေပြီဆိုလို့ရှိရင်ပါရမီရေကြောင်းတွေကဘယ်တော့ကောင်းများကြတော့ဒလက်အမုံလေးတွေလည်းလည်းဖြစ်တယ်ဒါနဲ့အမုံလုံးလုံးနဲ့မဖြစ်ပဲဒီအကျဉ်းကအကြီးကြီးကအတုံးလိုက်ဆက်လိုက်တဲ့ခန်းနေမဲ့ဆိုတော့ဒီမှာအာကာသတက်ကိုမြုံဆက်လိုက်ဒါနဲ့အမုံလေးတွေဖြစ်သွားပါနော်အဲဒီဒါနဲ့အမုံလေးတွေကိုတက်ခွဲလိုက်ဘုရားတော်ရည်ရှိခုချနောက်ဆုံးအဖြစ်ပြီးတော့နောက်ဆုံးအဖြစ်မရောက်ခင်လေးမှာတော့ဒီမိဖို့ရောင်လေးတွေကနည်းနည်းကြောက်ပြီးတော့ဒီတက်တဲ့သဘောရှိပါတယ်နော်ဒါကြောင့်ဒီဆိုဟာဒီနေ့သိပ္ပံကဗုဒ္ဓအဘိဓမ္မာအနောက်ကိုဆင်းရဲခံပြီးလိုက်နေတယ်လို့ပြောမယ်ဆိုတော့မမှားပါဘူးသောတာပိဗံကဗုဒ္ဓအဘိဓမ္မာဗုဒ္ဓဆွလုံးတဲ့ကလတ္တကုအစဉ်အတိရောက်မရောက်ဆိုတာကြတော့ဒီနေ့ပိဗံလောကမှာပိဗံဆရာလေးနဲ့အစ်အင်းနဲ့ပြန်ပြီးဆင်းရဲမဲ့သဘောတော့ရှိနေတယ်နော်။ဒါဖြစ်တယ်လေဒီကလတ္တိဗုဒ္ဓအဘိဓမ္မာဆွလုံးတဲ့ကလတ္တိပဂတိသံဃာမျိုးစီဖြင့်မြင်နိုင်တဲ့ဆွမ်းအားမရှိဘူးလို့ဒီလိုအဆိုရှိထားတဲ့အတွက်တောင်မြုံမာကလောင်တို့တော်ဘုရားကတော့ကုက္ကလတို့ပိဗံတခုကနဲ့မှတွေ့နေတဲ့ဒီအမုံလေးဟာဘုရားအမိမမဆွေလုံးလေးကကလတ်တော်မဖြစ်နိုင်ဘူးလို့သူကအရှင်တော်တတ်မှတ်ချက်ရှိတယ်။ဒါကြောင့်လေဘုရားအမိမမဆွေလုံးတဲ့အမုံကသာမန်မျိုးစီနဲ့မြင်လို့မရဘူး။ပဂတိမျိုးစီနဲ့မြင်လို့မရဘူး။အခုသိမ့်ပန်တက်ခွဲခန်းထဲမှာကသူတို့ပဂတိမျိုးစီအကူကြီးမကင်းသေးဘူးပေါ့မြင်နေရတာ။ဆရာအကောင်းဆုံးဖြစ်နေတယ်ဘုရားကနော်။ဒါလေမိုက်ခရိုစကုပ်နော်။အလုတ်ကြီးမှန်ကောင်းလေးတွေနဲ့ကြည့်တော့လေပဂတိမျိုးစီအကူကြီးပါနေသေးတဲ့အတွက်သူတို့မြင်နေတဲ့ဒီကလတ်အဖြစ်မရောက်နိုင်သေးဘူးလို့ဒီလိုပဲတောင်မြေကျောင်းကတော့ဆုံးဖြတ်ထားပါတယ်နော်။ဟဲ့ရှိသေးတော့ဦးဇင်းဇွန်နီရဲ့အဓိပ္ပာယ်ကဘာပြောတာလဲ။ဦးဇင်းတို့မြတ်စွာဘုရားဟောထားတဲ့ဒီတရားတွေဒီအလွန်နည်းနည်းနဲ့ဆိုတဲ့ဘောဒါကိုပေါ်လွင်အောင်ပြောတာပါ။ဒီလောက်နည်းနည်းနည်းနဲ့တရားတွေကိုသူတင်သိရတဲ့အသိဉာဏ်ကြောင့်ရမယ့်အကျိုးကလည်းဒီနည်းနည်းပဲ။ယုံလောကဒီပင်တော့နည်းနည်းတယ်ဆိုတော့နန္လောကကပို့ပြီးတော့နည်းနည်းတယ်။ယုံနန္လောကကပို့ပြီးနည်းနည်းတယ်လို့ဒီတဲ့ပို့နည်းနည်းတာကတော့ခုနကကြောင်းကျိုးဆက်ပြိစ္ဆာသဘောပဲသဘောတရားဆိုတဲ့အကြောင်းတရားတွေသင်ဆက်ရှိလို့အကျိုးတရားဖြစ်တယ်။ယင်းဒီပုဂ္ဂိုလ်တတ္တဝါတကံသူကိုယင်းဒီတတ္တဝါတကံသူကမှဖန်ဆင်းနေတာမဟုတ်ပါဘူး။အကြောင်းမရှိဘဲနဲ့လို့ဖြစ်နေတာမဟုတ်ပါဘူးလို့အတိအကျပြောတယ်။ဒီဉာဏ်ရုံနဲ့မဟုတ်ဘူးအကြောင်းတရားသင်ဆက်ဖြစ်ခြင်းရဲ့အကျိုးတရားတွေသင်ဆက်ဖြစ်မယ်။အကြောင်းတရားတွေချုပ်ငင်းသွားရင်အကျိုးတရားတွေလည်းချုပ်ငင်းသွားမယ်။ဒါလည်းအတိတ်ကအကျဉ်းရယ်အဖက်ဘက်ကလှမ်းကြည့်လိုက်လို့ရှိရင်မပြည့်စုံဘူးလားသိပြည့်စုံနေတယ်အကြောင်းပြတဲ့ထိစပ်ဖြစ်တော့အကျိုးပြထိစပ်ဖြစ်တာသိခြင်းဘယ်လိုကြည့်ရမလဲသိခြင်းတွေကိုဒီပရိယတ်တရားတော်မှာသိရကြဉာဏ်ကျန်ထားတယ်အကြောင်းပြတဲ့ခြင်းင်းပိုင်းအကျိုးပြတဲ့ခြင်းင်းမှာကိုသိအောင်ကြည့်နေတယ်ဒီကြည့်ခြင်းတွေကိုဒီပရိယတ်တရားတော်မှာအတိတ်ကဉာဏ်ကျန်ထားတယ်ဒီအကြောင်းပြတဲ့ထုတ်သွားလို့အကျိုးပြတဲ့ခြင်းင်းရတော့ရောက်ချင်နေဆိုရင်လည်းဘယ်လိုကြည့်ရမလဲကြည့်ခြင်းတွေကိုအတိတ်ကဉာဏ်ကျန်ထားတယ်ဒီလိုကြည့်တဲ့အဝဝကိုပြည့်ပြည့်စုံစုံအပြည့်ကြောင့်ပြောကြနေတဲ့ဒီတရားတော်တစ်ခုကိုသောတာတ္တကောင်းစွာဟောကြားထားတဲ့သောခန္ဓာဂုံနဲ့ပြည့်စုံတော်မူတဲ့တရားတော်ဖြစ်ပါပြီလို့ဘုမခံနိုင်ဘူးလားဘုခံနိုင်ရမယ်ဒါကြောင့်ဥစဉ်တော့သိပြီးတော့ဥစဉ်တော့ကိုယ်ကိုမြင်ရတဲ့တရားတော်ကိုအားရဖို့မကောင်းဘူးလားသိကောင်းပါလေနော်နောက်တစ်ခုဥစဉ်တော့ဘုရားရှင်တရားတော်နဲ့ပတ်သက်ပြီးသက်ပြီးအထက်ကရကအဖွင့်ထားတယ်နော်ဓမ္မဂံဗီရတံဒေသနာဂံဗီရတံဒီဟိသဗ္ဗေကနံဘုရားရှင်ရဲ့သက္ကလုံတရားလေးတွေကြည့်လိုက်လို့ရှိရင်နည်းနည်းတဲ့သဘောရှိဟောထားတဲ့ဒေသနာဉာဏ်တော်ကိုလှမ်းကြည့်လိုက်တော့လေဒီနည်းနည်းတဲ့တရားတွေကိုဟောနေတဲ့ဉာဏ်တော်ဟာလည်းနည်းနည်းတဲ့ဉာဏ်တော်လို့မပြောနိုင်ဘူးလားပြောနေတယ်ဘယ်လောက်နည်းနည်းတဲ့တရားတွေကိုဟောနေတဲ့ဉာဏ်တော်ပြီးတဲ့နည်းနည်းတဲ့ဉာဏ်တော်ရှိနိုင်ပါမလားမရှိဘူးနော်ဒါကဒီလိုနည်းနည်းတဲ့တရားလေးတွေကိုဟောထားတဲ့သက္ကလုံကြီးဒီကလေးတွေတက်ပို့ပြီးတော့နည်းနည်းတဲ့ဒီကလေးကိုရှိအောင်မလားမရှိနိုင်ဘူးနော်နောက်တစ်ခုအာသပရိဗန္နပရိသံမိတာဝိဇယတောတထဓမ္မမိရောတိပရိသံမိတာဝိဇယတောသဗ္ဗေသနံအာသပရိသံမိတာပရိဗန္နပရိသံမိတာဓမ္မပရိသံမိတာနိရောတိပရိသံမိတာဆိုပြီးတော့ပရိသံမိတာဉာဏ်၄ပါးကိုရရှိနိုင်တဲ့ဆောင်းအားတွေဒီတရားတော်မှာရှိနေတယ်ဒါကြောင့်ဒီတရားတော်ဟာပရိသံမိတာဉာဏ်တွေကိုရရှိနိုင်လို့ဆောင်းအားရှိခြင်းကြောင့်လည်းအနတ္တဏ္ဍိပြည့်စုံနေတဲ့တရားတွေဖြစ်ကြနေနော်ပန္ဒီတာဝေရဏိယတော်ပရိခေကဇဏပဗလာဒဂန္ဒီတထပတ္တိယတော်လောကိယဇဏပဗလာဒဂန္ဒီတပြင်စနံဘုရားရှင်ဟောတဲ့တရားတွေကြည့်လိုက်လို့ရှိရင်ဘယ်လိုတရားလဲလို့မေးရင်ပန္ဒီတာဝေရဏိယပညာရှိသူတော်ကောင်းတွေသိနေတဲ့တရားပန္ဒီတာဝေရဏိယတော်ပညာရှိတော်ဒီသာသိနေပြီအဖြစ်ကြောင့်ပရိခေကဇဏပဗလာဒဂန္ကုသိုလ်ကအပင်ဤဟုရှားမင်းရှိကြကုန်သောပညာရှိတို့၏ သိဒီနည်းမှုကိုရက်ဆောင်နိုင်သည့်ရက်ဆောင်နိုင်သည့်ဒီတိတ္တမထို့ကြောင့်တန်ထအနေဖြင့်ဒီကုန်ဤဘုရားရှင်ရဲ့တရားတွေဉာဏ်ရှိနော်ဉာဏ်ရှိတို့သာထိုးထွင်းသိနိုင်တဲ့တရားတန်ကြီးပေါ့ခဏကရုပ်တည်တည်တယ်နာမည်တည်တယ်ဒီလိုသိနေတာပညာရှိဘုရားကောင်းတွေကသိနေတဲ့အခွင့်အရေးရှိပါတယ်။အကြောင်းတရားတွေအတိတဲ့အကျိုးတရားတွေသိတယ်။ဒီလိုသိနေတာပညာရှိဘုရားကောင်းတွေကသိနေပါတယ်နော်။အဲ့တော့ဒီပညာရှိဘုရားကောင်းတွေကသိနေတဲ့အတွက်ကြောင့်ကုသိုလ်ဆိုတာဘာလဲ။ကိကုသလဇဝေဒီပေါ့။ဇဝေဒီကုသိုလ်တရားလေးလို့လက်ပြီးရှင်းခွင့်နေတဲ့ပညာရှိဘုရားကောင်းတွေရဲ့သိခြင်းနဲ့မှုကိုရောက်ဆောင်ပေးနေတဲ့ဆွမ်းအားဒီပရိယတရားတော်မှာသင်ရှားရှိတယ်။ဟုတ်ကြောင့်ဘာဟာကောင်းတယ်ဘာဟာမကောင်းဘူးဒီနေ့အနောက်တိုင်းဓမ္မိကပညာရှင်တွေမှာသုံးနည်းလို့မပြေလည်သေးတဲ့စကားတစ်ခုပါနော်ဘာဟာကောင်းတယ်ဘာဟာမကောင်းဘူးလဲဗရိင္ကကုသိုလ်လဲဗရိင္ကအကုသိုလ်လဲဒီနေ့အဖြေမှန်တို့ယတိပြနောက်ဆုံးပဲအဖြေမှန်မဖြစ်သေးဘူးဘုရားနဲ့ဗုဒ္ဓဘုရားရှင်မှာဟောထားတဲ့တရားတွေကြည့်လိုက်ရင်ဘယ်တရားဒီကုသိုလ်တရားဖြစ်တယ်ဆိုတာအတိအကျရှိတယ်ဘယ်တရားဒီကအကုသိုလ်တရားဖြစ်တယ်ဆိုတာအတိအကျကိုယ်တော်လည်းသတ်မှတ်ထားတယ်။ဌာနဝဇ္ဇဒုက္ခဥပါကလက္ခဏာဒီကုသိုလ်တရားတွေကဥပ္ပံခြင်းအလေးအပြင်သင်္ချာဖြစ်နေတဲ့အချိန်ခါမှာလည်းရာဂတောတမောဟဆိုတဲ့ကိလေသာတွေနောက်ကြည့်ခြင်းခြင်းအပြည့်မရှိဘူး။နောက်တစ်ချိန်မှာအကျိုးပေးခြင်းနဲ့ဆိုရင်လည်းဒုက္ခဥပါကချမ်းသာတဲ့အကျိုးကိုပဲပေးနေတယ်။ဒီချမ်းသာတဲ့အကျိုးကိုပေးနေတယ်ဆိုတာကတော့ပရိသန္ဓေဂျိုးကိုပြောခြင်းအထူးသဖြင့်ဥတည်ထားပါတယ်နော်။ဒါတော့ဖြစ်ပေါ်တဲ့အချိန်ခါမှာလည်းအပြည့်ကျင်းတယ်။နောက်တစ်ချိန်အကျိုးပေးတယ်လေချမ်းသာတဲ့အကျိုးကိုတော့ပေးနိုင်တဲ့ဆောင်းအားဖြင့်တရားကိုကုသိုလ်လို့သတ်မှတ်တယ်။အဲဒီကုသိုလ်တရားတွေကဘယ်တရားတွေဖြစ်တယ်ဆိုတာအတိအကျဟောထားတယ်။ဘယ်တရားတွေကုသိုလ်လဲလို့ရောက်ဖွင့်နေတဲ့ပညာရှိတရားကောင်းကြီးရဲ့စိတ်ကိုကြီးလင်းစေနိုင်တဲ့ဆောင်းအားတွေမရှိဘူးလား။ရှိတယ်။ဘယ်တရားဟာကုသိုလ်ဖြစ်တယ်။ဘာကြောင့်ကုသိုလ်လို့ခေါ်ရလဲ။အတိအကျသတ်မှတ်ချက်ရှိတယ်။ကောင်းပြီဒီကုသိုလ်တရားတွေကလူချမ်းသာ၊နတ်ချမ်းသာယမချမ်းသာခေါ်တဲ့ဒီချမ်းသာလေးကိုရောက်ဆောင်ပေးနိုင်တဲ့ဆောင်းအားရှိတယ်ဆိုရင်ဒီလေဟုတ်ဤမဟုတ်ဤမှန်ဤမမှန်ဤလက်တွေကျင့်ကြည့်ကျင့်လို့မရဘူးလားလက်တွေပြီးအောင်ကျင့်ရင်လည်းကျင့်လို့မရနိုင်ဘူးလားမရနိုင်ဘူးလက်နဲ့ဆိုရင်ဒီလိုလက်တွေကျင့်နေတော့ဒါကကုသိုလ်ပဲဒီကုသိုလ်ကြောင့်ဒီလိုကောင်းတဲ့အကျိုးရပါတယ်လို့ကိုယ်တိုင်မျက်မှောက်ဖန်ဖောက်ပြီးသွားတယ်ပညာရှိတော်ကောင်းတဦးပေါ်လာမယ်ဆိုရင်ဒီပညာရှိဘုရားကောင်းရဲ့သိအခြင်းကိုဒီတရားတော်မြတ်ကကြီးလင်းစေနိုင်တဲ့ဆောင်းအားရှိတယ်ဆိုတာလက်မခံနိုင်ဘူးလားလက်ခံနေသိရပြီဆိုလို့ရှိရင်တော့ဒီကကြီးဝမ်းမတောက်ဘူးလားကိုသိခြင်းလို့အမတန်ရှာဖွေနေတဲ့တရားတစ်ခုသိခွင့်ရတော့ပြီဝမ်းသာမလားဝမ်းနေမလားဝမ်းသာသိတတ်ပြီကြီးလင်းသွားမလားနောက်ကျသွားမလားကြီးလင်းသွားမယ်ဒါကြောင့်ပညာရှိဘုရားကောင်းတွေကိုသိနေနိုင်တဲ့ဆောင်းအားလည်းရှိတယ်သိနေသိနေတဲ့ဒီပညာရှိဘုရားကောင်းတွေရဲ့သိအခြင်းကိုကြီးလင်းစေနိုင်တဲ့ဆောင်းအားလည်းဒီပရိယတရားတော်မှာရှိနေတယ်။ဒါကအနိစ္စတရားအစုံဒုက္ခတရားအစုံအနတ္တတရားအစုံဖြစ်ရအတိအကျဟောနေတယ်။ဒုက္ခတော့အတွင်တင်ရှိနေတာကယုံနာပရမပဲရှိတယ်ဒီပရမတရားလည်းအလုံးအနိစ္စတရားဒုက္ခတရားအနတ္တတရားပဲဖြစ်တယ်လေဖြစ်တယ်လို့ကိုယ်ရင်မျက်မှောက်ဖြစ်ဖို့တည်ပြီးပြီးနေတဲ့ဒီပညာရှိကတော့ရှိအခြင်းကိုကြီးလင်းမလားမကြီးလင်းဘူးကြီးလင်းသွားတယ်အမှန်တရားတွေသိရတယ်နော်ဒါကကောင်းတဲ့ပဲမကောင်းတဲ့ပဲကိုကြည့်လိုက်တော့ဒါကအကုသိုလ်လွန်ကျွေးတဲ့အချိန်ခါမှာဖြစ်ပေါ်တဲ့အချိန်ခါမှာလဲရာဂတ္တမောဟအစတဲ့ကိလေသာအနောက်အကျိုးတွေနဲ့ရောထင်းနေတယ်။နောက်တစ်ချိန်အကျိုးပေးရင်လည်းဒုက္ခဝိပါကလက္ခဏာမကောင်းတဲ့အကျိုးပေးတော့တိတ္တပအကျိုးကတော့ဘုရားရှင်ပြောခေါ်ပြီးမဟုတ်ဘူးနော်။မကောင်းတဲ့အကုသိုလ်ကံတွေကြောင့်ဇီဝချမ်းသာနေတဲ့ပုဂ္ဂိုလ်တွေလည်းလောကမှာရှိတာလောက်ရှိတယ်။ဒါကတိတ္တပအကျိုးကမကျင်းသေးဘူး။သူတက်တဲ့ပဏိပတ်ကံလုပ်ငန်းဖြစ်မိုးဆိုးတံငါရီဆန်းတယ်ဒီလည်းလောကရှိနေနော်ဒါကြောင့်မကောင်းတဲ့အကုသိုလ်တွေပြည့်လုပ်ငန်းတွေဖြစ်ဆန်းတယ်ဒီဘဝနေတာလည်းလောကရှိနေတော့ဒုက္ခကအကျိုးကိုမျှော်ခေါ်ပြီးဖျက်ခြင်းဟောနေတော့မဟုတ်ဘူးဒီဒုက္ခဝိပါကလက္ခဏာဆိုတာကဒီအကုသိုလ်ကံကြောင့်ရရှိတဲ့ဝိပါကခန္ဓာလို့ခေါ်ဆိုအပ်တဲ့မိတ္တန်ခန္ဓာ၅ပါးဥဆောင်နေတဲ့ဝိပါကခန္ဓာတွေကိုဥတည်ပြီးဖျက်ခြင်းဟောနေတယ်ဒီအကုသိုလ်ကံကြောင့်နောက်တစ်ချိန်မိတ္တန်ဆိုတဲ့အကျိုးတစ်ခုရရမယ်ဆိုရင်ဒီပရိသန္ဓေကြီးကောင်းတဲ့ဘုံဘွားမှာဘယ်လိုမှပရိသန္ဓေမနေရဘူး။အတန်လေးဘုံဆိုတဲ့မကောင်းတဲ့ဘုံဘွားမှာတော့ပရိသန္ဓေနေရမယ်။နေခဲ့ရမယ်ဆိုလို့ရှိရင်ဒီအပင်လေးဘုံမှာဒီအမှုတော်ကံတွေတော့သွားပြီးပရိသန္ဓေနေရမယ်ဆိုတော့ဟုတ်မှာဟုတ်ပါမလားလို့ပညာရှိတဲ့ပုဂ္ဂိုလ်တို့ကနှမ်းပြီးတော့စဉ်းစားရှင်းကြည့် ဒီလိုတဲ့ကြည့်ရင်ကိုသတိပြကြတာကျင့်ပါတကယ်မှန်ပါတယ်ဒီမကောင်းတဲ့အာဟုသောတန်တိကမကောင်းတဲ့ဘုံဘက်ကိုရောက်ရှိအောင်ပါတယ်ဆိုတာကိုယ်တိုင်မသိဘူးလားသိနေတယ်နော်ဒီနေဝပန္နဘွန္တတတကာယဒုက္ခိတေသသမဏကတဝတိဒုက္ခိတေနာသမဏကတမနာဒုက္ခိတေနာသမဏကတအရိယနာဥပဝန္တကမိစ္ဆာတိတိကမိစ္ဆာတိတိကမသမန္တနာဧကယတပိတပရမ္ပရဏဒုက္ခတိဝိနိဗ္ဗာန်တိရဥပကန္နာအဓိပ္ပာယ်ဆက်ကိုအပြင်းနော်ဘုရားဟောတဲ့အတိုင်းတကယ်လက်တွေ့ကြည့်လိုက်တော့မိမိကဒီဘက်ဆက်ကိုအပြင်းရပ်ပြီးသိကြတယ်နော်ဒီဘက်ဆက်ကိုဘယ်ရင်လဲရောင်ကြီးဆက်အင်းဖြင့်ဆက်ပြောပြီးကြည့်လိုက်တဲ့အခါဒီမေဝပါဏဘောဓတတဤအရှင်ဖြစ်သောတတဝါတို့ဒီကကာယဒုစရိတေနကာယဒုစရိတေနသမဏကတသူဆောင်ကြကုန်၏ဝဇိဒုစရိတေနဝဇိဒုစရိတေနသမဏကတပြုဆောင်ကြကုန်၏မနောဒုက္ခိတေနမနောဒုက္ခိတယနှင့်သမဏဂတပြုဆောင်ကြကုန်၏အရိယနာဘုရားဆက်ရှိကုန်သောအရိယတော်ကောင်းတို့ကိုဥပဝါဒကဆွဆွခရင်တတ်ကြကုန်၏မိစ္ဆာတိတိကမှားသောခံယူချက်ရှိကြကုန်၏မိစ္ဆာတိတိကမသမဒါနမှားသောခံယူချက်ဖြင့်၆တိထအပ်တဲ့ကျင့်သုံးထအပ်တဲ့ဂန္တရားရှင်ရှားရှိကြကုန်၏ဤသို့တတဝတ္ထတိကကာယတကုခန္ဓာဤဝိဒပြုရှိခြင်းကြောင့်ပရမရဏသုတိကြခြင်းပြင်းလုံးသည်မှနောက်ကလ၌ဒုက္ခတိမကောင်းဘုရားတို့ဒီကဲဓမ္မတို့ရဲ့လာရလာဖြစ်သောအပန်းယံချမ်းသာဟု၍မြင်ဝိညာဉ်မရှိသောဒုက္ခတိမကောင်းဘုရားတို့ဒီကဲဓမ္မတို့ရဲ့လာရလာဖြစ်သောဝိနိပါဒအလိုအလားဆန္ဒခြင်းဖြင့်ပြုပြေပြုပြုပြည့်စုံခြင်းအကြောင်းရာဖြစ်သောနိရယမြတ်သောဥပပါဏကယောက်ကြရကုန်၏ရှင်းလင်းကြည့်လိုက်တော့မြင်နေပြီလူပြည်လောကနေစဉ်အချိန်ကာလကတစ်ဖက်ကြည့်လိုက်တော့ကာယဒုစရဝိသိဒုစရမနောဒုစရခြင်းနဲ့ပြည့်စုံတဲ့ဘုရားဆက်ရှိတဲ့အရိယတော်ကောင်းဒီကောမဟုတ်မတရားဆွဆွကြတယ်မာနဲ့မိစ္ဆာတိတိဂန္ဓိချက်တွေလည်းရှိတယ်။မာနဲ့မိစ္ဆာတိတိခန္ဓာချက်တွေဆောက်တည်ထားတဲ့ကံပြားတွေလည်းသိစရှိနေကြတယ်။ဒီတော်ရီပြေးလိုက်တဲ့အချိန်ခါမှာဝေရောက်လည်းလည်းလှမ်းကြည့်လိုက်တော့မကောင်းဖို့ပြုတ်တူဒီကဓမ္မတွေရဲ့လမ်းရောင်ရာချက်တွေအပြင်ကြီးရောက်တော့တာကိုလှမ်းကြည့်တော့မြင်နေပြီ။ဒီလိုသတိတွေကမြင်တဲ့အခြေအနေကိုမျက်စိကဟောကြားပေးထား။ဟောကြားတဲ့အတိုင်းမိမိတို့ကလက်တွေလိုက်ပြီးပြင်တယ်။ပြင်လိုက်လို့မြင်ပြီးဆလို့ရှိရင်မြင်နေတဲ့ဒီတော်ကောင်းရဲ့စိတ်အစဉ်ကိုဒီတရားတော်ကကြီးရင်းစင်းနေတဲ့ဆောအားမရှိဘူးလားရှိနေတယ်။ဩဖရာဟန်တိမှန်နေ။သမတတိကြမှန်ကန်တဲ့တရားတွေကိုသူဖရာဟောတော်တာပဲဆိုပြီးတော့ဘုရားအပေါ်နဲ့အလုံးကြီးညိုနေတဲ့ကြီးနေတဲ့စိတ်ထားကိုပေါ်မလာနိုင်ဘူးလား။ဟောလာရင်ဒါကြောင့်ဘုဒ္ဓနာဘုရားရှင်ရဲ့တရားတော်ဒီဒီညာရှိတော်ကောင်းတို့ရဲ့စိတ်အစဉ်ကိုကြီးရင်းစင်းနိုင်တဲ့ဆောအင်းတွေအပြည့်အဝရှိတဲ့အတွက်ဘုဒ္ဓနာဘုရားဒီတရားတော်ကိုသောတာတ္တကောင်းစွာဟောကြားထားတဲ့တရားဖြစ်တယ်။ဟောထားတဲ့တရားတွေကောင်းစွာဟောတဲ့ဒုက္ခတ္တကိုနည်းပြည့်စုံပါပြီ။နော်။ဒီတော့ဒီလိုတရားမျိုးကိုသူကလို့ကိုယ်ကိုယ်တိုက်ကြမကိုယ်ကိုယ်တိုက်ကြကိုယ်ကိုယ်တိုက်ပါလေ။ဒီလိုဒုက္ခတ္တကိုနည်းပြည့်စုံတဲ့တရားတော်တွေကိုကြိုးခင်းပြီးတော့ဒုက္ခတ္တကိုနည်းမပြည့်စုံတဲ့တခြားတခြားတရားတွေကိုလှမ်းပြီးဖုံးရနေမယ်ဆိုလို့ရှိရင်ဥစ္စာအတွက်အကျုံးကြီးတွေရှုံးမသွားနိုင်ဘူးနော်။ဆုံးသွားနေတဲ့ပြည်သားကိုလိုရနော်ကဲသတိယတောလောကီယဆန္ဒပတတကံတိသဗ္ဗေသနာနောက်သူကအနဲ့နဲ့ပြည်ဆောင်ဖို့နော်သတိယတောတရာယုံကြည်အတ္တိအခြေကြောင့်လောကီယသနာပတတကံလောကနဲ့အကျုံးဝင်ကံပြဖြစ်သောလူတမန်ဤသိဉ္ဇီနေခြင်းပတတကံဆောင်းနိုင်သည်ဤအဖြစ်ကြောင့်သဗ္ဗေသနာသဗ္ဗေသနာဤဤဗရဏလည်းပြည်ဆောင်သမန်လူတ္တပင်ကမျက်စိမရှိတဲ့ပုဂ္ဂိုလ်ရဲ့ဘုဘရီအဖို့လှမ်းပြီးကြည့်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်။တကယ်လို့ဆိုတာမန်လူသားတွေကဘုရားရှင်ရဲ့တရားတော်ကိုကြားနာလိုက်ရရင်လည်းသိပြီးကြည်လင်မတော့ဘူးလား။ကြည်လင်ပါလေ။တခါတလေဘုရားတရားတော်ကြီးရုပ်ပတ်ပြီးအတန်လေးကြားလိုက်။သိပြီးသိသွားတယ်။ဘာသိလို့လဲလို့မေးတော့ဘာမှလည်းသူတို့သူတွေသိလို့တော့မဟုတ်ဘူး။ဘုရားတရားဆိုတဲ့အမှန်အခင်းနဲ့နာကြားလိုက်ရရင်လည်းသိခြင်းမှာဤခြင်းဆိုနော်။ကြည်လို့သားတယ်။အဲ့ဒီတော့ဂျီနုရှင်နိုင်တဲ့စွန့်အင်းနေဘုရားရှင်ရဲ့တရားတော်မှာသင်္ချာရှိနေခြင်းကြောင့်လေဘုရားလို့ဘုရားရှင်ရဲ့တရားတော်ဒီဒုက္ခတ္တအကုန်နဲ့ပြည့်စုံနေနော်နောက်တစ်ခုဂမိရာဒီဘာယတတ္ထဥဒ္ဒနာဖတ္တအတော်သဗ္ဗေသနာဘုရားရှင်ရဲ့တရားတွေကလှမ်းပြီးကြည့်လိုက်မယ်ဆိုလို့ရှင်ဂမိရာဒီဘာယသံဃိရာဒီပါယသောအတိပ္ပယအဖြစ်နည်းနည်းသည့်အဖြစ်ကြောင့်ဝါနည်းနည်းသောအတိပ္ပယရှိသည့်အဖြစ်ကြောင့်တတ္တအနှစ်နှင့်ပြည့်စုံ၏နည်းနည်းတဲ့အတိပ္ပယဆိုလိုရင်းအဲ့တဲ့ဘောတွေကြည့်လိုက်တော့အလုံးနည်းနည်းတယ်။ဘုရားဆိုလိုနေတဲ့ယုတ်နှုတ်ကြည့်ပါ မာမလူသားတွေသိနေတဲ့ယုတ်နဲ့ဒီပါမလားမတူဘူးမာမလူသားတွေသိနေတဲ့ယုတ်ကခန္ဓာအင်းကြီးကိုယုတ်လို့ပြီးတယ်ကိုယ်ကကိုယုတ်လို့ပြီးမဆန်ကကိုယုတ်လို့ပြီးနော်ဘုရားရှင်ဆိုလိုတဲ့ယုတ်ကဒီကိုယ်ရဲ့ညာကိုဖမ်းပြီးဒလိပတ်ဆက်လိုက်တော့အလုံးဖတ်ဖြစ်ပါမယ်ခလအမောဒီကလအမောလေးဓာတ်ခွဲနေရင်ကလအမောအမျိုးသားကကာယဓာတကကလဘဝဓာတကကလသီရိကအထကလဥရိကအထကလအဟာရကအထကလနော်ဒီကနောကကလဘာပေါ်ရင်ကလ၅မျိုးပေါ့ကလ၅မျိုးပေါ့အဲဒါကာယဓာတကကလဘဝဓာတကကလသီရိကအထကလဥရိကအထကလအဟာရကအထကလဆိုပြီးယုတ်လအမျိုးသား၅မျိုးယုတ်မျိုးသား24အဲဒီဒီကနောကကလပ်ပေါ်ပေါင်းထားနေဆိုရင်တော့ယုတ်ကလအမျိုးအစား6မျိုးယုတ်အမျိုးအစား50နဲ့တော့နော်အဲဒီလိုယုတ်ရည်ရှိအဲဒီယုတ်ရည်တွေကိုဘလုံးစီဘလုံးစီခွဲခြားသိချင်ပြီးမြင်လို့ရှိရင်တော့ယုတ်ပရမနဲ့ဆိုင်အဲဒါယုတ်ပရမနဲ့ဆိုင်တော့ဘုရားရှင်ရဲ့တရားကြီးကအဲဒီယုတ်ပရမနဲ့ကိုဆိုင်ပြီးတဲ့အောင်ရှိဘကိုအတိအကျပေါ်ပြတယ်ပေါ်ပြလိုက်တဲ့အခါကျတော့ဘုရားရှင်ဟောကြားနေတဲ့ဒီတရားတွေဆုံးလို့ရဲ့အဲ့တဲ့ဘောကိုပဲသိပြီးနည်းနည်းတဲ့ဘောမဖြစ်ဘူးလားရှင်းနေတာ။ဒါမှအပေါ်ယံလေးချက်ပြီးဘုရားဟောနေတာမဟုတ်ဘူး။နန်းလောက်ကပို့ပြီးနည်းနည်းတဲ့။ဒံမြုပ်ကပြိကတဘုတ်ကလောကပို့ပြီးနည်းနည်း။ဒီတဲ့နည်းနည်းတာကတော့အသင်္ကရတအမြင်တာနိဗ္ဗာန်ပါနော်။ဝိပါဒဉာဏ်တို့ရဲ့အဆုံးမှာပေါ်လာတဲ့အရိယမဉာဏ်ဖုံဉာဏ်တို့ဖြင့်သို့ဖြင့်သိရမယ်ဒီအသင်္ကရတအမြင်တာနိဗ္ဗာန်ကြီးကတော့သာပြီးတော့နည်းနည်းတယ်ဒီနေ့လူလောကမှာဥဒ္ဒနာသာနာတော်ကလွင့်ရင်ဥဒ္ဒနာပြန်ရှိတာလွင့်ရင်ဒီအာသင်္ကရတအနိစ္စနိဗ္ဗာန်ကိုသင်္ချာရှိပါလေလို့ဟောကြားပြတ်တာဆိုဆိုမှအနိုင်နဲ့ဆရာတို့လောကမှာမပေါ်ခဲ့ဘူးဒီလိုဘလို့နည်းနည်းတဲ့ဆရာရှိနိဗ္ဗာန်ပညာနဲ့လည်းတိုင်းတာနိုင်စားလို့ရနိုင်တဲ့အရာဌာနမဟုတ်ဘူးဒါကြောင့်ဘုရားရှင်ရဲ့တရားတော်တွေရဲ့ဆိုလိုရင်းအနတ်သဘောတွေကိုကြည့်လိုက်တော့လေသတ်ထအလက်ကပြည့်ပြီးတော့ဒီနည်းနည်းဆိုလိုရင်းအနတ်သဘောတွေကနည်းနည်းနေတဲ့အတွက်အနတ်သဘောနဲ့လည်းပြည့်စုံတယ်ဩဒါနဘတာတ္တဝေဒနာဘုရားရှင်ရဲ့ပြတော်လေးကြည့်လိုက်တော့ဇေနရဲ့အနတ်သဘောပြတဲ့ကလည်းနည်းနည်းပြင်းမဲ့လို့ဒီကလေးလေး